to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA မြန်မာပိုင်းရဲ့2020ခုဖေဖော်ဝါရီ22ရက်ဗုဒ္ဓနေ့ညပယ်စီစဉ်လေးစတင်နေပါပြီကျွန်တော်အောင်လင်းဦးပါခင်ဗျာ COVID-19 ရေးပေါ်ခြေနေကြောင်း VOA ရဲ့အစီအစဉ်လေးကိုယာယီပြောင်းလဲတင်ဆက်ပေးနေပါတယ်ခုတော့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်သွားလာလွှမ်းရှာမှုတွေကိုကန့်သတ်ထားတာတွေနိုင်ငံတချို့မှာစတင်လျှော့ပေါ်လာနေချိန်မှာပဲစပိန်နိုင်ငံမှာလည်းမေလလယ်နောက်ပိုင်းကစလို့လျှော့ပေါ်ပြီးကိုရည်မှန်းထားတဲ့ကြောင်းဝန်ကြီးချုပ်ပက်ထရိုဆန်ချစ်ကပြောလိုက်ပါတယ်။ရှေ့လာမဲ့မေလ9ရက်နေ့ထိအတော်အလာပိတ်ဆို့ကန့်သတ်ထားတဲ့အမိန့်ကိုတက်တန်းတို့ဒီနေ့လွှတ်တော်မှာတင်ပြရမှာတဖြည်းဖြည်းချင်းကန့်သတ်ချက်တွေကိုလျှော့ပေါ်ပြီးသွားမယ်ကြောင်းစပိန်ဝန်ကြီးချုပ်ကပြောလိုက်တာပါ။COVID-19 ကရောဂါနဲ့အဆိုးဆုံးကျုံ့ရတဲ့နိုင်ငံတစ်နိုင်ငံဖြစ်တဲ့စပိန်နိုင်ငံဟာတည်ဆောင်းသူ 21,900 ရောဂါကူးစက်သူ 28,000 ရှိတဲ့အကြောင်းအတည်ပြုထားပါတယ်။စပိန်နိုင်ငံမှာတင်းကျပ်တဲ့ကန့်သတ်ပြည်မှုတွေကိုတော့မေလလယ်လောက်မှာစခဲ့တာပါ။ COVID-19 ကရောဂါနဲ့ရင်ဆိုင်နေရတဲ့အမေရိကန်ပြည်သူစုမှာလွှတ်တော်အမတ်တွေအနေနဲ့တခြားကိုယ်စားလှယ်ရဲ့ကိုယ်စားမဲပေးခွင့်ပြုဖို့နဲ့လွှတ်တော်ရေးရာကော်မတီတွေကိုအဝေးကနေတရားခွင့်ပြုရေးဆုံးဖြတ်ချက်တရားကိုအောက်လွှတ်တော်မှာဒီကနေ့ဆွေးနွေးမှာဖြစ်ပါတယ်။လူစုလူဝေးကိုရှောင်ချင်မှုလိုအပ်တဲ့ကာယယောဂါလိုအရေးအော်ခြေနေမျိုးနဲ့ကျင်းပတဲ့အခါအောက်လွှတ်တော်လုပ်ငန်းတွေကိုချက်ချောမှုမှုဆောင်ရွက်သွားနိုင်အောင်ရည်ရွယ်ပြီးဆုံးဖြတ်ချက်ချဖို့စီစဉ်နေရလည်းဖြစ်ပါတယ်။ဆုံးဖြတ်ချက်အရကာယယောဂါအရေးအော်ခြေနေနဲ့ကျင်းနေရတဲ့အကြောင်းအောက်လွှတ်တော်ဥက္ကဋ္ဌကညင်ပေးရမှာပါ။အရေးအော်ခြေနေညင်ထားတဲ့ရပောင်း60ကာလအတွင်းတိကျတဲ့ညွှန်ကြားချက်အောက်မှာလွှတ်တော်အမတ်တယောက်ကတခြားအမတ်တို့တွေမဲပေးခွင့်ရမှာဖြစ်ပါတယ်။ကိုယ်စားမဲပေးခွင့်ကိုတော့အချိန်မီပြင်ဆင်ခွင့်နဲ့ရုပ်သိမ်းခွင့်လည်းရှိမှာဖြစ်ပြီးကိုယ်စားမဲပေးခွင့်ရှိသူစီးကိုလည်းအများပြည်သူကသိခွင့်ရမှာပါလွတ်တော်ရေးရာကော်မတီအစည်းအဝေးတွေကိုတော့လွတ်တော်အမတ်တွေနဲ့ဖွဲ့ဆိုကြမဲ့ပုဂ္ဂိုလ်တွေကအဝေးကနေတက်ရောက်ခွင့်ရှိမှာဖြစ်တယ်လို့မဲပေးခွင့်ပြုဖို့လည်းဆက်ချက်ချက်မှာထည့်သွင်းထားပါတယ်အမေရိကန်ပြည်အစုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအဆိုးဆုံးကျုံ့နေရတဲ့နယူးယောက်ပြည်နယ်မှာရောဂါရှာဖွေစစ်ဆေးနိုင်စွမ်းနှစ်ဆတိုးအောင်ကူညီသွားဖို့သမားအင်ဂျီရောကခရီးပေးခဲ့တဲ့အကြောင်းပြည်내အုပ်ချုပ်ရေးမှူးအင်ဒရူးကိုမိုကပြောပါရယ်ကိုဗစ် -19 ရောဂါတက်ဖြစ်ရေးအစိုးရရဲ့လိုရည်တွေပေါ်ပြင်းပြထန်ထန်ဝေဖန်နေတဲ့နယူးယောက်ပြည်내အုပ်ချုပ်ရေးမှူးကမနေ့ကပဲသမားထွက်နဲ့အင်ဂျီရောမှာပြည်စုံဆွေးနွေးခဲ့တာပ
ါ It ends the whole back and forth and the finger pointing in a very fair and smart way the smart
ပြန်လည်ညှို့ထုတ်ဝေဖန်နေတာပြီးဆုံးသတ်နိုင်ခဲ့တဲ့မျက်တာပြီးအမျိုးမျိုးရှိတဲ့နည်းလမ်းနဲ့အဖြေရှာနိုင်ခဲ့တဲ့အကြောင်းအုပ်ချုပ်ရေးမှူးကတွစ်ဆုံမှုအပြီးနယူးယောက်ပြည်နယ်အယ်ဘာနီမြို့ကိုပြန်ရောက်လာချိန်မှာသတင်းတောက်တွေကိုပြောခဲ့တာပါ။ဒေါနယ်ထရန့်ကလည်းအပြန်လည်နားလည်မှုရခဲ့တဲ့အကြောင်းနဲ့နယူးယောက်မှာစစ်သက်စစ်ဆေးမှုတွေတိုးမြင့်နေအောင်အကူအညီပေးမှာဖြစ်တဲ့အကြောင်းတွစ်ဆုံမှုမှာပဲပြောခဲ့ပါတယ်။အခုလို့ရကိုတခြားပြည်နယ်တွေနမူနာယူနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလည်းပြောခဲ့တာပါ။ဒီအပြင်မှာစံတက်မှုတွေကိုနေ့စဉ် 2,000 ကနေ 4,000 အထိတိုးမြင့်နေအောင်အင်ဂျီရောကကူညီမှာဖြစ်တဲ့အကြောင်းလဲအုပ်ချုပ်ရေးမှူးကပြောပါရယ်။ဒီအပြင်မှာမေလုံးအထိယောဂကူးစက်သူ 2,000 ခွဲကျော်ရှိနေပေမဲ့တည်ဆောင်းသူရေထွက်ကတော့နေ့ရက်စက်တက်အဖြစ် 900 အောင်ကျဆင်းသွားခဲ့တာပါ။ COVID-19 ကာယယောဂနဲ့ရင်ဆိုင်နေရချိန်မှာအမေရိကန်ပြည်အစုကိုရွှေပြောင်းခြေချသူတွေအများအားနေထိုင်ခွင့်ပြုရေးစီစဉ်ကိုရပောင်း60ကျားစိုင်းငံ့ထားမဲ့အမိန့်ကိုဒီကနေ့လက်မှတ်ရေးထိုးအတည်ပြုဖို့စီစဉ်ထားတဲ့ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောပါရယ်ကိုရိုနာဗိုင်းရပ်စ်ကာယယောဂနဲ့တိုက်ပွဲကိုပြန်လည်ထူထောင်ရမယ့်အချိန်မှာအလုံးလက်မဲ့အမေရိကန်နိုင်ငံသားတွေကိုဦးစားပေးဖို့ရည်ရွယ်တဲ့အနေနဲ့အမိန့်ထုတ်ပြန်မှာဖြစ်ကြောင်းလည်းဒင်းတော်တွေကိုသမ္မတကပြောခဲ့တာပါအခုမင်းဟာအမေရိကန်နိုင်ငံသားတွေအတွက်အရေးကြီးလိုအပ်နေတဲ့ကျန်းမာရေးဆရာထောက်ပံ့တွေကိုချွတ်တရားရောက်တယ်လို့လည်းပြောပါရယ်သမ္မတအမိန့်မှာပါဝင်မဲ့အချက်လက်တွေကိုတော့အသေးစိတ်မထုတ်ပြန်ရသေးပါဘူးဒါပေမဲ့လည်းသမ္မတရဲ့လူဝင်မှုကြီးကြပ်ရေးအမိန့်မှာအလုတ်ကိန်ကိုအခြေခံပြီးအမြဲတမ်းနေထိုင်ခွင့်ရဖို့ကြိုးပမ်းနေသူတွေသာအကျုံးဝင်မှာဖြစ်ပြီးအမေရိကန်နိုင်ငံသားမိသားစုဝင်တွေနဲ့ပတ်သက်တဲ့လျှောက်ထားသူတွေတော့ပါဝင်မှာမဟုတ်တဲ့အကြောင်းလဲအမေရိကန်ဆွေးနွေးတာဝန်ရှိသူတွေကပြောဆိုထားပါတယ်ခင်ဗျာ
ရီစံတဲ့ညာတဲ့မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိဘိုင်းဒိုမီတာ31 kHz 9833ညာဘိုင်းဒိုမီတာ32 kHz 9383ညာဘိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနစ်တင်းတွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမှာကတော့နောက်ပါသတင်းတွေကိုဆက်ပြီးတော့တင်ပြသွားမှာပါကိုရိုနာဗိုင်းရပ်စ်ကပိတံကိုကမ္ဘာနေရာဆောင်ကလူတွေအလူလဲရင်ဆိုင်နေရတဲ့အတွက်တကမ္ဘာလုံးအဖြစ်ခန့်ရက်ဆဲကြဖို့ရှင်ကုန်းကက်သလစ်ခရီးယန်ဂိုင်းအုပ်ဆရာတော်ကာဒီနယ်ချားလ်စ်မွန်ဘိုကလက်နက်ကိုင်တပ်ဖွဲ့အလုံးကိုဒီကနေ့တောင်းဆိုလိုက်ပါတယ်။က ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ပိုယဟန်မင်းကြီးဖရန်စစ္စကိုကလည်းဒီကတ်ယောဂါဆိုကိုဦးစားပေးတိုက်ဖြတ်နိုင်ရေးအတွက်သက်ဆိုင်ရာလက်နက်ကိုင်ဖွဲ့အားလုံးအဖြစ်ခံရက်စဲဖို့အသတိတောင်းဆိုထားတာပါ COVID-19 ကတ်ယောဂါကိုတစ်ကမ္ဘာလုံးရှေ့လျှောက်အချိန်တော်ကြာအောင်ရင်ဆိုင်ကြအောင်မှဖြစ်ပြီးတော့ပြန်လည်နလန်ထူဖို့အချိန်တော်ကြာအောင်မှဖြစ်တဲ့အတွက်အဖြစ်ခံရက်စဲဖို့လိုပါတယ်လို့ယဟန်အမတ်ဂါဒီနယ်ချားလ်စ်မမူကဧပြီလ22ရက်နေ့မှာကြေညာချက်ထုတ်ပြန်တောင်းဆိုလိုက်တာပါCOVID-19 ကာယောဂါဟာလူကျန်မာရေးနဲ့လူမှုဘဝတွေအပေါ်မှာပါကြီးမားတဲ့အကျိုးသက်ရောက်မှုတွေရှိနေတဲ့အတွက်ညှို့ညွတ်ပြီးတော့ငြိမ်းချမ်းသာယာဘဝပျော်ရွှင်မြန်မာနိုင်ငံထွက်ပေါ်လာဖို့အတွက်ဆိုရင်ခုချိန်ဟာအများဆုံးအဖြစ်ခံရစေရမယ့်ကာလဖြစ်တယ်လို့လည်းကြေညာချက်မှာပြောထားပါတယ်။ဒီကမ္ဘာလုံးရင်ဆိုင်နေရတဲ့ကာယောဂါကိုဦးစားပေးတိုက်ဖြတ်ဖို့အတွက်ကမ္ဘာနေရာတိုင်းမှာတိုက်ပွဲတွေရပ်ပြရအောင်မလို့လည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ကမတ်လနောက်ပိုင်းမှာမြစ်တာရက်ခံထားတာပါ။မြန်မာနိုင်ငံကို2019ခုနှစ်မှာလာရောက်ခဲ့တဲ့ပိုယဟန်မင်းကြီးဖရန်စစ်ကလည်းလူသားတူတရားလုံးအတွက်မောင်လုံးနမလို့စီလုံးညီညွတ်မှုနဲ့ကာယောဂါဘေးကိုစုပေါင်းတိုက်ဖြတ်ကြအောင်လို့တိုက်တွန်းထားတာပါ။ရှန်လုံမုံတိမှုရဲစစ်ပွဲတွေအကြက်တဲကိုဖြည့်ရှင်းနိုင်မှာမဟုတ်ပဲတွေ့ဆုံဆွေးနွေးပြီးတော့ညီညာရေးအတွက်ဖြေရှားကြပါလို့လည်းပိုယဟန်မင်းကြီးကတိုက်တွန်းထားတာဖြစ်ပါတယ်။စင်ကာပူနိုင်ငံမှာပုံထူနေကကိုဗစ် -19 ရောဂါပိုးကူးခံထားသူနောက်ထပ်1016ဦးစစ်ဆေးတွေ့ရှိခဲ့တာကြောင့်ပိုးကူးခံထားသူစုစုပေါင်း1142ဦးရှိသွားပြီလို့စင်ကာပူကျန်းမာရေးတာဝန်ရှိသူတွေကပြောပါရယ်ပိုးရိလူနာအများစုကတော့အဆောင်နဲ့ရွှေ့ပြောင်းအလုပ်သမားတွေကြားဖြစ်ပါရယ်စင်ကာပူကပိုးကူးလူနာစုစုပေါင်းရဲ့၄ပုံ၃ပုံကျော်ဟာအဆောင်နဲ့ပြည်ပကအလုပ်သမားတွေဖြစ်တယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကပြောပါရယ်ယောဂါကာကွယ်ထိန်းချုပ်ရေးအတွက်စင်ကာပူမှာဂျွန်လတရနေ့အထိတချို့နေရာတွေမှာအသွာလာကတ္တမိတ်ကိုအင်္ဂါနေ့ကပဲတာဝန်ရှိသူတွေထုတ်ပြန်ခဲ့တာပါ။အင်းဒီချင်းဖိလစ်ပိုင်မှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်တိတ်ဆုံးသူ9ဦးနဲ့ပိုးတွေ့လူနာ112ဦးရှိကြောင်းဖိလစ်ပိုင်ကျန်းမာရေးဝန်ကြီးဌာနကဒီကနေ့ပြောပါတယ်။ဒါကြောင့်လဲဖိလစ်ပိုင်မှာပိုးကူးလူနာ6900ဦးရှိနေပြီးတော့တက်တာပျောက်ကင်းသွားတဲ့လူနာကစုစုပေါင်း693ဦးရှိတယ်လို့လည်းအစိုးရထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဂျပန်နိုင်ငံမှာတော့မိဘမဲ့ကလေးဟာတခုကနှုတ်ဆို့အရွယ်ကလေးရင်းနဲ့လမ်းလျှောက်သက်စာကလေးရှိဦးမှာပိုကူးခံရတယ်လို့ဒီကနေ့ပုံထုံးနေမှာပဲဂျပန်သတင်းတွေကဖော်ပြပါဗျ။ဧပြီလ16ရက်နေ့ကပဲကေဟာဝန်ထမ်းတို့မှာကိုရိုနာဗိုင်းရပ်စ်ပိုကူးခံထားတာကိုစစ်ဆေးတွေ့ရှိခဲ့တာကြောင့်မိဘမဲ့ကလေးတွေကိုလည်းစစ်ဆေးခဲ့တာဖြစ်တယ်လို့ပျိုတိုသတင်းဌာနကပြောပါတယ်။အဲ့ဒီကလေးတွေမှာကိုပူချိန်တက်တာမျိုးလို့အဓိကယောဂါလက္ခဏာပြတာမတွေ့ရဘူးလို့လည်းသတင်းဌာနကပြောပါတယ်။ဂျပန်နိုင်ငံမှာဒီကနေ့ချီပိုကူလူနာ11512ဦးနဲ့သေဆုံးသူက300နီးပါးရှိနေပါတယ်။အမေရိကန်ရေနံစဲတွေစံချိန်တင်ထိုးချခဲ့တဲ့ဒီသတင်းမှထင်ပါပဲအာရှအစုရှယ်ယာအများစုဒီကနေ့စေတက်နေပါတယ်။ဟောင်ကောင်ဆိုးစီးတီးနဲ့တိုက်ပင်းအစုရှယ်ယာအညွန်ကင်တွေနှစ်ခင်ပိုင်းမှာစေတက်နေပြီးတော့ဂျပန်နီကေအညွန်ကင်တစ်ခုထဲကသာ3.9ရာခိုင်နှုန်းအကျနဲ့ဈေးပိတ်သွားခဲ့တာပါ။အမေရိကန်ရေနံစည်းကွက်တွေတင်းလာနေက300အောင်စံချိန်တင်ဈေးချခဲ့ပြီးနောက်ပိုင်းအင်္ဂါနေ့မှဈေးအနည်းငယ်ပြန်တက်ခဲ့တာပါ။ဒီကနေ့မှာတော့အမေရိကန်ရေနံစိမ်းတွေ6.8ရာခိုင်နှုန်းအကျနဲ့အယောင်ဝဲဖြစ်နေပါတယ်။တစ်ချိန်တည်းမှာပဲနိုင်ငံတကာစံဖြစ်တဲ့ Brent ရေနံစိမ်းဟာလည်း73ရာခိုင်နှုန်းနီးပါးဈေးကျနေပြီးတော့ရေနံတစ်စီးကို16.5ဒေါ်လာနဲ့အယောင်ဝဲဖြစ်နေပါတယ်။ April 22ရက်ဒီကနေ့ကြောက်တဲ့နေ90မြောက်မြေကမ္ဘာနေ့ကိုတော့ COVID-19 ကာယောဂါကြောင့် online ကနေပဲဆင်နွှဲကြဖို့ကမ္ဘာတစ်ဝန်းစီအောင်လှုပ်ရှားနေကြပါတယ်။ပုံမှန်အတိုင်းဆိုရင်တော့မြေကမ္ဘာနဲ့ရောက်တိုင်းကမ္ဘာတစ်ဝန်းကတန်းနဲ့ချီတဲ့ပြည်သူတွေဟာချီတက်ပွဲတွေတစ်ပင်ဆိုင်ပွဲတွေနဲ့ချောင်းနယ်မြောင်းတွေရေစည်းရေလာကောင်းမှုရှင်လင်းပေးတဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာလှုပ်ရှားမှုမျိုးတွေကျင်းပကြတာပါမြေကမ္ဘာနဲ့တဝန်းလာကိုဗီဒီယိုနဲ့ထုတ်ပြန်ခဲ့တဲ့ကုလသမဂ္ဂအသွင်းမှုချုပ်ကလည်းကမ္ဘာကြီးပုံနှိပ်စေတဲ့ဖန်လုံအိမ်တက်ငွေရဲ့သက်ရောက်မှုတွေဟာအခုရင်ဆိုင်နေကြတဲ့ကာယောဂါလိုပဲလူမျိုးဘာသာမရွေးနေရာဒေသမရွေးသက်ရောက်မှုရှိနေတယ်လို့သတိပေးတော်ပါတယ်သူသားတို့နဲ့မြေကမ္ဘာအတွက်ကြံမာပြီးတော့တန်ခမ်းနိုင်တဲ့အနာဂတ်တည်ဆောက်ရေးသူနဲ့အပူပေါင်းတောင်းဆိုကြပါလို့လည်းအတွင်းရေးမှူးချုပ်ကတိုက်တွန်းတော်ပါတယ်။ကပေးလုံကလာနောက်ပိုင်းမှာလည်းတဘာဝပဝန်းကျင်ကိုထိခိုက်မှုနဲ့ရေရှည်ခန့်တဲ့လုပ်ငန်းတွေပဲပြောင်းလဲလုပ်ကင်ကြဖို့တဘာဝပဝန်းကျင်အရေးအတွက်နိုင်ငံတကာပူပေါင်းဆောင်ရွက်ဖို့လည်းအတွင်းရေးမှူးချုပ်ရဲ့ဗီဒီယိုနဲ့ထုတ်ပြန်တဲ့တဝန်တော်မှာမြစ်တာရက်ခံထားတာပါ။1990ပထမဆုံးမြေကမ္ဘာနေမှာတော့တဘာဝပဝန်းကျင်ကကိုရေးအမေရိကန်ပြည်သူတန်း20လောက်စုယုံတောင်းဆိုခဲ့တယ်လို့ကမ္ဘာသလွှာအစိုးရတွေကတော့မြေကမ္ဘာထိုင်းနိုင်ရေးအတွက်မူဝါဒတွေချမှတ်ခဲ့ကြတာလည်းဖြစ်ပါလေရှင်ဒီကနေ့အတွက်သတင်းတွေကတော့ဒီလောက်ပါပဲရှင်အခုတော့ COVID-19 ကာယောဂါဆိုင်ရာသတင်းဆောင်မတွေနဲ့အတူတင်ဆက်နေကြအပတ်စဉ်ကဏ္ဍတွေကိုထုတ်လင်းသွားမှာဖြစ်ပါတယ်
မြန်မာတနင်္ဂနွေလုံးမှာရှိတဲ့ COVID တန်လျာလူနာတွေရဲ့ထက်ခွဲနမူနာတွေကိုစစ်ဆေးပေးနေတဲ့အမျိုးသားချမ်းမာရေးထက်ခွဲမှုဆိုင်ရာဌာနမှအရင်ကစစ်ဆေးပေးနေတဲ့နှုန်းထက်၅ဆပိုပြီးဆောင်ရွက်ပေးနိုင်တော့မယ့်အကြောင်းကိုတင်ဆက်ပေးပါမယ်။တန်လျာလူနာတွေမှာကိုရိုနာဗိုင်းရပ်စ်ပိုးရှိရှိဆိုတာကိုစစ်ဆေးပေးနေတဲ့ရန်ကုန်ကအမျိုးသားချမ်းမာရေးထက်ခွဲမှုဆိုင်ရာဌာနမှတနေ့ကိုထက်ခွဲနမူနာပေါင်း300ကနေ400ကျားစစ်ဆေးပေးနေတယ်လို့သိရပါဗျ။ Lunari at a quenna munargo, PCR nidinane, a sensitive to question that be Sisipi Niraba. A kuchema, taquenna munargo, an Asia to Kuria Mabe, Sisipi Nibime, Nautania, Toni Amale, Tasipi Nimugo, Sawya Tashi B. Chedelu, Jemaine, Axawinji Tanaga, Yoshaimu, Tauta, and I sew up your body. Arabi, Jemaine, Axawinji Tanago, Luran Hare, Kuvi Yoga, Shimishi, Sisipi Nime, Sapi Sirigo, an Asia Ma, Digini Sate, Destiny below the Yavare.
အဲ့ဒီဆက်ပစ္စည်းတွေကိုအင်ဂျင်နီယာ59ယောက်နဲ့အတူ9ရက်အတွင်းအပြည့်တက်စင်မှာဖြစ်ပြီးဒီယောဂါရှင်ရှိစစ်ဆေးပေးမဲ့နှုံ50လောက်ထပ်တိုးဆောင်ရွက်နိုင်တော့မယ်လို့ဒေါက်တာတန်းနိုင်စုကဖွေယူအေးကိုပြောပါတယ်။59ရက်ဆင်းပြီးခါပြန်ချောင်းနေမနေကြရင်တော့ဒါတက်စင်ကနေရတယ်ပေါ့နော်။ချောင်းနေမှာစပြီးတော့ဘုံကင်မလာခုနှစ်နေမှာကင်လာဆက်ကြီးတက်စင်ကနေပုံကြည့်ရပေါ့နော်။အဲ့ဒါပ
ရှမ်းကုန်မြို့မှာရှိတဲ့အနေနဲ့ရှမ်းမှာအဓိကထားစစ်ဆေးပေးနေရတာကနေမန္တလေးကပြည်သူ့ချမ်းမာရေးတပ်ခွဲနမူနာတွေစေတုတေသနာဦးစီးဌာနအထက်မြန်မာပြည်အပါအဝင်မွန်ပြည်နယ်ကတီဗီယောဂတိုက်ဖြတ်ရေးဌာနတို့မှာပါတပ်ခွဲနမူနာတွေစစ်ပေးနိုင်တော့မှာဖြစ်ပြီးနောက်ထပ်တိုးပြီးစစ်ပေးနိုင်မှုကိုလည်းစီစဉ်နေတယ်လို့ဆက်ပြောပါတယ်
တနင်္ဂနွေနေ့အဖြစ်တက်မှတ်ပြီးသူတို့ရဲ့တခွဲနမူနာတွေအားလုံးကိုစစ်ဆေးပေးနေပြီးအသွာလာကန်တဲ့ပြီးတိချနေထိုင်နေရတဲ့သူတွေကိုပါထပ်တိုးစစ်ဆေးပေးနိုင်ဖို့အတွက်အစီအစဉ်ရှိတယ်လို့ဒေါက်တာတန်းနိုင်စုကအခုလိုရှင်းပြထားပါတယ်။ကျွန်တော်ကဒီမိနာတို့တက်မှတ်ရင်တော့ပြီးပါရင်ပါလိမ့်ရှိတယ်။အထက်ကနေဆက်ရှိရှိ။အဲဒါကြောင့်တော့ပြီးပါရင်ပေါ့နော်။အကောင့်ကြီးလိမ္မာခြင်းလို့။အ mask ကိုကျွန်တော်တို့ဒီ quarantine နဲ့ fight to 10% လို့ quarantine ပေါ့နော်အဲ့ဒါလည်းကျွန်တော်တို့ဆက်နိုင်တယ်ပေါ့နော်လက်ရှိနေထိုင်ရ quarantine နဲ့ကတော့ two shift ပို့ရှိတာပေါ့နော်နောက်ပိုင်းကတက်လာရင်တက်လာတယ်တော့အချိန်တွေကတော့ဆေးရမယ့်လူအလုံးတော့နေ့စဉ်မှာတော့ cover ဖြစ်ထားတယ်
ကျမရင်းနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မနက်စင်နာရီသတင်းထုတ်ပြန်ပြီးချိန်အထိဆိုတခွဲတီပြူလူနာ122ဦးအထိရှိထားပြီးအဲ့ဒီထဲက9ဦးသေဆုံးခဲ့ပြီးရောဂါသက်သာလို့ဆေးရုံစင်ဝင်ရသူကလည်း9ဦးအထိရှိထားပါတယ်ကိုဗစ်လူနာတွေမှာရောဂါပျောက်ကင်းတဲ့အထိပညာရှင်တွေပူးပေါင်းဆောင်ရွက်ပြီးကုသပေးနေတယ်လို့ဒေါက်တာတန်းနိုင်ဆိုကပြောပါတယ
်ဒီကတော့တမန်တော်ကြီးရဲ့ဒီ clinical management ခေါ်ပြီးပါလေကျွန်တော်တို့ဒီမှာဖော်မောက်ခဆေးပညာရှင်တမန်တော်ကြီးပေါ့နော် group ပါဝင်တဲ့အဖွဲ့ရနေပြီးတော့ဒီနာတူကြီးတွေဆိုဆွေးနွေးရတိုင်းနေတယ်လူအဲ့ BC ခေါ်ရပေါ့နော် video conference ခေါ်တယ်အဲ့လိုနဲ့ကြီးနိုင်ပြီးတော့ဆောင်ရွက်လို့အောင်နေတာပေါ့
COVID-19 ရောဂါပြန့်ပွားမှုကိုတိုက်ဖျက်ရမှာအထောက်အကူပြုဖို့အတွက်မြန်မာနိုင်ငံကိုအခုလ10ရက်နေ့တုန်းကရောက်ရှိခဲ့တဲ့တရုတ်ဆေးပညာရှင်အဖွဲ့ဟာပြည်တွင်းကပညာရှင်တွေနဲ့ပူးပေါင်းဆောင်ရွက်ခဲ့ပြီးသူတို့ရဲ့အတွေ့အကြုံတွေအရအကြံပေးမှုတွေလည်းပြုခဲ့တယ်လို့ပြောပါတယ်ပြည်သူ့ကျန်းမာရေးကျွမ်းကျင်ပညာရှင်9ဦးတရုတ်တိုင်းဆေးပညာရှင်2ဦးနဲ့တခွဲပညာရှင်2ဦးပါဝင်တဲ့အဲ့ဒီအဖွဲ့ဟာရန်ကုန်မြို့မှာ14ရက်တာနေထိုင်ခဲ့တာပါ။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
။ရခိုင်နောက်ပိုင်းမှာ WHO ကပြစ်ခံရလို့ကုလကမောင်သမားပြစ်ဆုံးတဲ့ပေါ်စုံစမ်းမှုတွေလုပ်ဖို့နဲ့နောက်မဖြစ်အောင်ကာကွယ်တသိမယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ပြီးနောက်တည့်ရက်မှာပဲပူတက်ဆေးတင်ကားတစီအဲ့ဒီနေရာမှာပဲထပ်မံပြစ်ခတ်ခံရတဲ့သတင်းကိုတင်ဆက်ပေးပါမယ်။ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်မင်းပြမြို့နယ်ရမောင်ကတားအနီးမှာ CBS ပို့တက်ဆေးကုမ္ပဏီကဆေးပျက်စီးတွေတင်ဆောင်လာတဲ့ကားတစီကိုမနေ့ကနေ့လေပိုင်းကရခိုင်လက်နက်ကန် AA ဖွဲ့ဘက်ကလက်နက်ငယ်တွေနဲ့ပစ်ခတ်ခဲ့တာကြောင့်ရေမောင်းသေဆုံးပြီးတဦးဒဏ်ရာရှိခဲ့တယ်လို့တပ်မတော်ဘက်ကတရင်ထုတ်ပြန်ထားပါတယ်။အဲဒီကဟာအိုင်ကနေစစ်တွေကိုလာတာဖြစ်ပြီး WHO ကပစ်ခတ်ခံရတဲ့မင်းပြမြို့နယ်ရမောင်ကတားအနီးရောက်မှပစ်ခတ်ခံရတာဖြစ်ပြီးရေမောင်းသေဆုံးပြီးတဦးဒဏ်ရာရရှိခဲ့တယ်လို့မင်းပြဒေသခံတဦးကပြောပါတယ
်။မနေ့ကပေါ့ဆက်ပြီးတော့ဒီခြေလာဖြန်းတဲ့အခွေရလို့ပြောပါတယ်။အဲ့ဒီဆိုတာအဲ့ဒီကတည်းကပြောကြတယ်ကြာအဲ့ဒီညာကလူတွေကပြောတာဟာတော့အဲ့ဒီမှာတယောက်ပြေတယောက်ထိုင်ရရပြီးတော့အဲ့ဒီကိုကြားပါတယ်ကြာညီမပြေတော့ရောက်တယ်ပေါ့လေအောင်လို့ဆိုပြီးတော့အဲဒီလိုမျိုးကပြစ်ခံရတဲ့နေရာနဲ့မဝေးဘူးခင်ဗျာအဲ့ဒီရာမောင်တားရဲ့အလုံးသားပါပါအဲ့ဒီမင်းလေးပါတမမော်ကတကားထိတ်မှတော့ဂိတ်တူရှိကြတော့လူတွေတွေ့ရတယ်ဒီအဲ့ဒီနားမှာအလောက်ခံနေလို့ထားတယ်အဲ့ဒါကိုကြားပါဦးခင်ဗျာ
အဲဒီကကိုရခိုင်လက်နက်ကန် AA ဖွဲ့ဘက်ကလက်နက်ငယ်တွေနဲ့ပြစ်ခတ်ခဲ့တာဖြစ်တယ်လို့တပ်မတော်ဘက်ကထုတ်ပြန်ထားပါမယ်။ AA ဖွဲ့ပြောခွင့်ရခိုင်ဒုက္ခကညှိဆိုထားပါတယ်
။ဒီမနေ့ကနေပြီးတော့ဒီမြန်မာစစ်တပ်ကအဲဒီကကိုဟိုသူတို့အရင်ဒီပြစ်ခတ်နေတဲ့နေရာမှာပဲအဲဒီ WHO ကကိုပြစ်တဲ့နေရာနားမှာပဲသူတို့ပြစ်တာ။အဲ့ဒါမြန်မာစစ်တပ်တွေနေရာယူထားတဲ့သူတို့ရဲ့ဒီဟိုလုံခြုံရေးအေရီယာထဲမှာဖြစ်တဲ့ကိစ္စ။အဓိကကတော့သူတို့ကဒီလာသမျှဒီကားရောစိုက်ကယ်ရောသူတို့အဲ့လိုမျိုး ပြစ်ခတ်နေတာကတော့ဒါအတူလေးကြာနေပြီဗျ။ပြည်ကအပြေလ20ရက်နေ့ကလည်းအဲ့ဒီရောင်တံတားအနီးမှာ WHO ကတစီပြစ်ခတ်ခံရတာကြောင့်ရေမောင်းတည်ဆုံးပြီးကျန်းမာရေးဝန်ထမ်းတဦးဒဏ်ရာရရှိခဲ့တာနဲ့ပတ်သက်ပြီးတနစ် AA ကတော့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွေးနေကြတာပါ။အခုလို WHO ကပြစ်ခတ်ခံရတာနဲ့ပတ်သက်ပြီးကုလသမဂ္ဂကလည်းစုံစမ်းနေတယ်လို့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကလည်းအဲ့ဒီကိစ္စနဲ့ပတ်သက်ပြီးအစိုးရအနေနဲ့စုံစမ်းစစ်ဆေးမှုတွေနဲ့နောက်ထပ်အဲ့ဒီလိုပြစ်ခတ်မှုတွေထပ်မံမဖြစ်ပေါ်ဖို့ကာကွယ်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့မနေ့ကထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်တွင်းမှာအခုလိုကဘာကျန်းမာရေးအဖွဲ့ကပြစ်ခတ်ခံရတာပါဝင်တခြားစစ်ဘေးစစ်တမ်းတွေနဲ့ပတ်သက်ပြီးကုလသမဂ္ဂကလာရောက်ပြီးနိုင်ငံတကာပညာရှင်တွေသတင်းဌာနတွေကိုခေါ်ဆောင်ပြီးအငြင်းဆုံးလာရောက်စုံစမ်းဖို့မျှော်လင့်တယ်လို့မြောက်မြွနဲ့ပြည်သူ့လွှတ်တော်မှဦးလတ်စောကပြောပါတယ်။
ကိုယ်ရတမကကအဲညွန်ချညွန်ချိုင်းမှုစုကိုတိုင်ကပြောပြီဆိုတော့လေဒါကျွန်တော်တို့ကကျုပ်ဆိုပါတယ်နော်အဲ့လိုဟိုသူတို့စီကအဲ့ကျင်းရတဲ့ပညာရှင်တွေလာပြီးတော့ဒီကိစ္စဟာဘယ်လိုအမှန်တကယ်ဘသူကကျူးလွန်နေပြင်မူလဲဆိုတာကိုတော့ပုံမွေးလင်းပေါ်ထုတ်နိုင်မယ်ဆိုတော့အကောင်းဆုံးကအဲ့လိုလာတဲ့ခါမှာလဲနိုင်ငံတကာသတင်းထောက်တယ်နော်အတိအကျရှိတဲ့နိုင်ငံတကာသတင်းဌာနကြီးတွေဒီလိုသတင်းဌာနတွေပါလာနိုင်တော့အကောင်းဆုံးပေါ့အဲ့လိုပေါ်ထုတ်နိုင်ခြင်းအပြင်လဲအဲမြန်မာငြိမ်းချမ်းရေးကိုလည်းအထောက်အကူပြုနိုင်ပါလိမ့်မယ်ရခိုင်ပြည်မှာဒီလူတွေရဲ့တကယ်ကြုံတွေ့နေရတဲ့စစ်ဘေးစစ်တမ်းလဲအစုံတရားကျင်းသွားလိမ့်မယ်လို့ယူဆပါတယ်နော်အဲ့တော့အဲ့ဒီအဖွဲ့အများဆုံးလာပါသေးလို့ပဲကျွန်တော်တို့ပြောနေတာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပြောတာကတော့ကျွန်တော်တို့ဘာမှပြောကြတောင်းမရှိတော့ဘူးဒီဟာကြီးကိုကျွန်တော်စကားလုပ်ပြီးလည်းပြောကြတော့
ဘူးခန့်ခန့်တင်တဲ့အတွင်းမှာဒီကနေ့ထိတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့အရာသားထိခိုက်တဲ့ဆုံးမှုတွေဖမ်းဆီးခံရတာတွေလည်းနေ့စဉ်နဲ့အမျှရှိနေပါတယ်တိုက်ပွဲတွင်းအရာသားထိခိုက်တဲ့ဆုံးတိုင်းမှာလည်းတန်းနဲ့အဲနှစ်ဖက်စလုံးဟာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွေးပြောဆိုနေကြတာလည်းဖြစ်ပါတယ်ခင်ဗျာကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေတင်ပြပို့ထားပါတယ်
ရှမ်းပြည်နယ်ဝန်ကြီးချုပ်နဲ့ဖွဲ့ COVID-19 ရောဂါပိုးတန်လျာရှိသူတွေနဲ့ထိတွေ့ခဲ့တာကြောင့်တရားခွင်စောင့်ကြည့်ခံရတဲ့အခြေအနေကိုတင်ဆက်မှာပါကျွန်တော်နိုင်ကွန်းအိမ်ပါရှမ်းပြည်နယ်ရှေးပိုင်းခရီးစဉ်တွင်ပြည်နယ်ဝန်ကြီးချုပ်နဲ့ဖွဲ့ဟာ COVID-19 တန်လျာရှိသူတွေနဲ့တွေ့ဆုံပြီးလူထထားတဲ့ test kit ဆက်နဲ့ဆေးစစ်ကြည့်ရမှာခရီးစဉ်ပါဖွဲ့ဝင်တို့ရောဂါလက္ခဏာရှိကြောင်းတွေ့ရတာပါဒါပေမဲ့အဲ့ဒီစက္ကရိယာကို WHO ကမ္ဘာကျန်းမာရေးအဖွဲ့ကရောမြန်မာကျန်းမာရေးဌာနကပါအတိမတ်မပြုတာကြောင့်သူတို့နှုတ်ရသက်ခွဲနမူနာတွေကိုကျန်းမာရေးဌာနရဲ့အမျိုးသားသက်ခွဲဌာနကိုပေးပို့ပြီးထပ်မံအတည်ပြုစစ်ဆေးနေတာပါအဲ့ဒီကာလအတွင်းပြည်နယ်ဝန်ကြီးချုပ်အပါအဝင်ခရီးစဉ်မှာပါဝင်တဲ့သူတွေကိုလည်းတရားခွဲစောင့်ကြည့်နေပါတယ်မူလဆန္ဒချက်အရလွှတ်တော်ဥက္ကဋ္ဌရင်မောင်းနဲ့ရှမ်းပြည်နယ်ရဲမှုချုပ် PSO တို့မှယောဂလက္ခဏာ positive တွေ့ရှိခဲ့တယ်လို့ရှမ်းပြည်နယ်ဆိုရဖွဲ့ဝင်လူမှုရေးဝန်ကြီးဒေါက်တာမျိုးသွန်းကပြောပါတယ်
ဒုက္ခဥက္ကဋ္ဌရဲ့ရင်မောင်းနောက်ရဲမှုချုပ်ရဲ့ PSO ကျွန်တော်တို့ကီးတွားတယ်ကွာကြီးညနာခင်းကြီးမှာ test kit နဲ့ဖြစ်လာတယ်ပေါ့လေကျွန်တော် test kit ကတော့လူရှင်းအောင်လုပ်ထားတဲ့ test kit ကပြီးတစ်ခါမှလည်းဒီဖြစ်ရှိနေတဲ့ခါကျတော့ဆန်းကြီးတဲ့သဘောတူပြီးဆန်းလိုက်ကြတယ်နော်ကျွန်တော်အလုံးပေါင်း30ကျော်ဆန်းပါတယ်ခုနကပြောတဲ့မြေရောက်ကဟိုမဖြစ်မချားလေးလက္ခဏာလေးပေါ်လာတဲ့ခါကျတော့သူပူပြီးပြင်ချအောင်ဆိုပြီးတော့သူတို့ကျွန်တော်ကဟိုတန်းတို့မှာရှိတဲ့အကောင်မြင်မှာထားရတဲ့ခါပြီးတော့အမြင်သားတစ်ခွဲကိုနှာခေါင်းတုပ်ကအကောင်တုပ်ကဟိုပို့ပေးလိုက်တာပေါ့
ပြီးခဲ့တဲ့ဧပြီလ18ရက်နေ့ကဝန်ကြီးချုပ်အပါဝင်ဖွဲ့တို့ဟာရှမ်းပြည်နယ်ရှေးပိုင်းကျိုင်းတုံခရီးစဉ်တွင်ဗာချီလိတ်စေယုံမှဆရာဝန်ဆယ်ဦးပါဝင်ကျန်းမာရေးဝန်ထမ်းများပြား COVID-19 ကစစ်ဆေး4နဲ့ဆက်ဆက်နေသူကွာရန်တီလုံဆောင်ခံစားရမှုအခြေအနေကိုလာရောက်ကြည့်ရှုအားပေးရင်းအပြန်ခရီးမှာအခုလိုဖြစ်ခဲ့တာလို့လူမှုရေးဝန်ကြီးဒေါက်တာမျိုးထွန်းကပြောပါတယ
်ကျွန်တော်ဒီမှာတချို့ဒီ K64 နဲ့တက်ပြီးရောဆရာဝန်ဆယ်ယောက်ပါဝင်တချို့ဒီစီဝန်ထမ်း20ယောက်ကနေလောက်ခါရတယ်ပေါ့အဲ့လိုလောက်ခါရတဲ့အချိန်မှာကျွန်တော်ဝန်ထမ်းတွေအားလုံးကလည်းစိတ်အားပြေပြီးပါပဲဆိုတော့ကျွန်တော်ကခရီးစဉ်တွေကိုရည်ရောသွားလိုက်တာပေါ့ဟိုကိုကဒီမှာကြာရင်နေခဲ့တဲ့ခါကျတော့ပြန်လာရင်ရုံးကပြီးမကူအောင်ဆိုပြီးတော့နေတဲ့တဘောပေါ့နော
်ရှမ်းပြည်နယ်ဝန်ကြီးချုပ်အပါဝင်ဝန်ကြီးလေးဦးပြုတ်တော်ဥက္ကဋ္ဌနဲ့ပြည်နယ်ရဲမှုချုပ်တို့ဟာ COVID-19 တန်တရားရှိသူတွေနဲ့ထိစားခံမှုကြောင့်ဆက်ကွာရန်တီးဝင်နေရကြောင်းကိုယ်တိုင်ပါဝင်ခဲ့သူရှမ်းပြည်နယ်ဆွေရဖွဲ့ဝန်ကြီးဒေါက်တာအောင်တန်းမောင်ကပြောပါတယ
်ဆက်ကွာရန်တီးနေတာပါဒီအချိန်တိုင်းကျန်တာတော့ self quarantine ရပါတယ်အလုံးကောင်းမော်လာအေးစီ
ဧပြီလ23ရက်နေ့ပရမတုတ်အနေနဲ့တောင်ကြီးမြို့မှာနေထိုင်သူအသက် 22 နှစ်အရွယ်အမျိုးသမီးတူ COVID-19 ရောဂါပိုးသွေးရှိကြောင်းလက်ရှိမှာတောင်ကြီးမြို့စောစံထုံးဆေးရုံမှာဆေးကုသခံနေရပြီးအင်္ဂလန်မှပြန်လာသူဖြစ်တယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်လက်ရှိရှမ်းပြည်နယ်အတွင်းမှာ COVID-19 ဗိုင်းရပ်ရောဂါလူနာသွေးရှိသူ6ဦးသွေးရှိထားလို့ဒေသခံတွေကလည်းစိုးရိမ်နေကြပါတယ်ကျွန်တော်နိုင်ကွင်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
် VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ် American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကို ယာယီပုံစံပြောင်းပြီးတော့ထုတ်လည်ပေးနေရပါ Radio Season ကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လည်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လည်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်
စက်ရုံတွေပြန်ဖွင့်နိုင်ဖို့ပြင်ဆင်နေတဲ့ကာလမှာတွေးကြုံရတဲ့အခက်အခဲတွေကိုနိုင်ငံတော်တိုင်ပင်ခံအစိုးရအလို့ရှင်အလို့သမားသမဂ္ဂဒီကနေ့မနက်တွေးဆောင်ကြရတဲ့အပေါ်အလို့ရှင်နဲ့အလို့သမားတချို့ရဲ့အမြင်ကိုတင်ပြပေးပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။အစိုးရတောင်းရှိသူတွေနဲ့အလို့ရှင်အလို့သမားအပြန်အလှန်တွေးဆောင်ကြရတဲ့ဒီနေ့ EP 27ရဲ့မနက်မှာအစိုးရဘက်ကတော့စက်ရုံတွေမှာကျန်းမာရေးဝန်ကြီးဌာနရဲ့ COVID-19 ကာဝေးလမ်းညွှန်ချက်တွေအတိုင်းလိုက်နာထားတာရှိမရှိစစ်ဆေးနေပြီလို့ဆိုပါရယ်။လိုင်းနာရဲ့စက်ယုံတွေကိုပဲအေပီလာ30နောက်ပိုင်းလုပ်ငန်းပြန်လည်ပတ်ခွင့်ပေးသွားမှာပါ။သက်ဆိုင်ရာကတော့ဥပပိစစ်ဆေးသွားမယ်စက်ယုံမျိုးစားတွေကိုသတ်မှတ်ထားပါတယ်။ဒါပေမဲ့စစ်ဆေးချိန်ကကြာနိုင်လို့ဒီအပေါ်မှာလုပ်ငန်းရှင်တွေကသဘောမကျကြပါဘူး။လိုင်းနာရာစက်မှုဆောင်6ခုရဲ့ဥက္ကဋ္ဌဦးအောင်ဆိုင်ကတော့သူ့အမြင်ကိုအခုလိုပြောပါဗျ။အထက်ကန
ေအများကြီးရှိတယ်။အဲ့တော့ကျွန်တော်တို့လုပ်ငန်းရှင်တွေတော်တော်များများပြောတာကတစ်ဖက်ကလည်းစက်မှုဝန်ကြီးဌာနဂိုင်းလိုင်းတိုင်းကျွန်တော်တို့ဆောင်ကျွတ်ပါမယ်။အလုံးနဲ့ဖွင့်တော့သူတို့စစ်သေးဖို့လည်းလုပ်နေတဲ့အချိန်မှာလာဖြစ်ပါတကယ်လို့ဂိုင်လိုင်းတိုင်းမကြည့်ညွှန်ရင်ညွှန်ကြားမှာဘယ်လိုထပ်လုပ်ရမလဲအဲ့ဒါဆိုလို့ရှိရင်လုပ်ငန်းလုပ်တဲ့လူတွေအဆင်ပြေသွားမယ်လို့ရှိရင်တော့လုပ်သမားအားလုံးအဆင်ပြေလာပါဗျာ
ကျမ်းမာရေးဝန်ကြီးဌာနကသတ်မှတ်ထားတဲ့စနစ်တွေအတိုင်းပြင်ဆင်ထားတဲ့စက်ရုံတွေကစစ်ဆေးကံပိုးအရင်ဦးဆုံးစတင်ရမှာပါ။အဲဒီနောက်သက်ဆိုင်ရာစစ်ဆေးအဖွဲ့တွေနဲ့စစ်ဆေးပြီးဖွင့်နိုင်မဖွင့်နိုင်ဆိုတာဆုံးဖြတ်ပေးမှာပါ။အပြီးလား27ရက်မှာစိုက်တရားဇုံ6ခုကစက်ယုံ49ယုံစတင်ခဲ့ပြီး9ယုံပဲစစ်ဆေးနိုင်ခဲ့ပါတယ်။ဒီနေ့အပြီးလား22ရက်မှာစက်ယုံ80စတင်ထားပါတယ်။ဦးအောင်ဆိုင်ကအခုလိုဆက်ပြောပါတယ
်။အပြီးကပြဿနာပါလဲဆိုတော့သူကသူ last store များလဲလုတ်ခွင့်ပေးရဆိုရဲအဖြစ်သူကိုမပေးပါဘူး။ခါကြတော့သူကဆက်လုပ်အောင်မလားပြေးရမှာလား။လုပ်ငန်းရှင်တွေဘက်ကလည်းအကုန်လုံးလာတင်ပါလား။နိုင်ငံတော်လည်းသိပြီးတဲ့အောင်စေရသေးစနိုင်ပါလားဆိုတော့သူတို့လုပ်တဲ့သုံးဆောင်တဲ့လူမှပဲရှိပါလေ။လက်ရှိရေဒီယိုမှာဖြစ်တဲ့ပုံစံဆိုတော့မပြီးနိုင်ဘူး။ဒါကျွန်တော်စုံအနေနဲ့ပြောတာမပြီးနိုင်ဘူး။တရုတ်တရားဖြစ်မှဒီ900အလုံးပြီးပါဦး။
နိုင်ငံတော်တာဝန်ခံဒေါ်စန်းစုကြည်ကတော့စက်ယုံလူသားတွေတယောက်နဲ့တယောက်ကျန်းမာရေးအရာ6ပြီးခွာရမယ်ဆိုပေမဲ့တချို့စက်ယုံတွေမှာဒီသတ်မှတ်ချက်ကနေရာအခက်အခဲရှိနိုင်တယ်လို့ဆိုညွှန်သွားပါတယ်။တချို့စက်ယုံတွေကအလှည့်ကျအလုံးစင်ခိုင်းပြီးလူကြက်တဲရာကိုရှော့ချဖို့ကြိုးစားနေပါတယ်။လူဦးရေအများဆုံးရှိရလှိုင်းသားရာမှာစက်မှုဆောင်က10ဦးလောက်ရှိပါတယ်။လူထောင်ကြီးရှိရအထက်ကျုံးစက်ယုံတွေကလုပ်သားတွေရဲ့ကျန်းမာရေးဟာအရေးကြီးလို့စက်ယုံတောင်းရှိသူတွေကဒါကိုစနစ်တကျလုပ်ပြီးဖို့မျှော်လင့်ကြောင်းလဲအလို့သမားတွေကပြောပါဗျ။ဒါအဲ
့ဒါရန်ကြီးရဲ့စိတ်ကောင်းစပါဘာလို့စိုက်တာမှာလူတွေကအားလုံးကငါးသုံးလောက်ရှိပါလေ။ကျန်တဲ့လူပေါင်းကတော့လူပေါင်း70လောက်ရှိပါလေနော်။တကယ်လို့ညီညီမတင်တော့တခုချင်းမှာတိတ်တူရနေတာရှိတယ်ဗောနော်။အဲ့ဆော့ဒီကတော့ဒီ30နဲ့40ကနေရရတာနော်တခုချင်းကျွန်တော်ချင်းကြောက်လို့တော့အဲ့ဒါဖြစ်လာတယ်ဗျာဒီလိုမျိုးဘူးတော့ဖြစ်ဖြစ်အောင်ဆက်နိုင်တော့ခိုင်တိုင်းနဲ့ညီညွတ်အောင်တော့လုံးပြည့်တယ်လို့ပြောနေဖြစ်လာတယ်ဗျာ
တို့မျိုးစပ်ကိုရကဥနာနာဆက်အောင်ပြောသွားတာပါအလို့ရှင်ဒီဘက်ကတော့အခုလိုကာလမျိုးမှာအစိုးရရဲ့သတင်းထုတ်ပြန်ချက်တွေအချိန်မီထုတ်ပြန်ပေးဖို့နဲ့ရှင်းရှင်းလင်းလင်းဖြစ်ဖို့ပြောဆိုသွားခဲ့ပါတယ်အလို့သမားသမဂ္ဂရဲ့ဘက်ကတော့အလို့သမားအဆောင်တွေမှာကျန်းမာရေးနဲ့အညီဖြစ်ဖို့ဒီရောဂါအတွက်စိုးရိမ်မှုကြီးရှော့ချနိုင်မယ့်နည်းလမ်းတွေကိုထည့်သွင်းဆွေးနွေးသွားတာဖြစ်ပါတယ်ကျွန်တော်ဇော်ထပ်ပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ်
မြန်မာနိုင်ငံရဲ့လက်ရှိရာသီဥတုအခြေအနေနဲ့ COVID-19 ရောဂါဖြစ်နေချိန်ကြာခင်ရောက်ရှိလာတော့မယ်မိုးရာသီမှာဖြစ်လာနိုင်တဲ့သဘောကဘေးအန္တရာယ်ကာကွယ်ရေးတွေကိုဘယ်လိုဆောင်ရွက်ကြမလဲဆိုတဲ့အကြောင်းကိုပြောပြမှာပါဒီနှစ်မိုးရာသီကတနိုင်ငံလုံးမိုးနေပြီးအပူချိန်မြင့်မားလာနိုင်တယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားကြပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေမှာအပူချိန်တွေမြင့်မားတာကြောင့်မိုးတိမ်တောင်တွေဖြစ်ပြီးမြန်မာနိုင်ငံအထက်ပိုင်းဒေသတွေမှာဒီရက်ပိုင်းအတွင်းလေပြင်းတိုက်တာမိုးသီးကျွေတာလျှက်စီးလက်ပြီးမိုးချိုးပစ်တာတွေဖြစ်နေပါတယ်ဒီနေ့မိုးနှဲနိုင်တဲ့အတွက်အဓိကမြစ်ကြီးတွေမှာရေကြီးရေလျှံမှုတွေရွနှဲနိုင်ပေမဲ့နေရာကွက်ပြီးတော့ဒါမှမဟုတ်ဒေသအလိုက်မိုးသီးထန်တာတွေဖြစ်ပေါ်လာနိုင်ခြင်းများတဲ့အတွက်တရက်တရက်ရေကြီးတာမြေပြိုတာလက်မဆက်သွယ်ရေးပြတ်တောက်တာမြေအိမ်ထိခိုက်တာတွေဖြစ်လာနိုင်တာကြောင့်အထူးအလေးထားပြင်ဆင်ထားဖို့လိုတယ်လို့မိုးလေဝသနဲ့ဆရာဗေဒပညာရှင်တွေကဆိုပါတယ်ဒီလိုမိုးနှဲတဲ့အတွက်စိုက်ပျိုးရေးတွေလည်းထိခိုက်လာနိုင်ပါတယ် မိုးရာသီကာလမှာသဘောအဘေးအန္တရာယ်တစ်ခုခုကြုံတွေ့ရရင်ကုညီကယ်ဆယ်မှုလုပ်တဲ့နေရာတွေမှာကိုဗစ် -19 ကိုကာကွယ်ဖို့အတွက်ဘာတွေချုပ်တင်ပြင်ဆင်ထားဖို့လိုအပ်တယ်လဲဆိုတာကိုမိုးလေဝသနဲ့ဇလဘေးကညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးကအခုလိုပြောပြပါဗ
ျ။ဒီမိုးရာသီကာလတွေမို့တော့ဝင်ကာလတွေမှာဆောင်ရွက်တဲ့တက်ဆာစာတစ်ခုခုဖြစ်တဲ့နေရှားမျိုးစိန်ကဒါကျွန်တော်ကဘေးတဲ့ပြည်သူတွေဘောနပြည်သူတွေကိုဒါကျွန်တော်ကကျွန်တော်အဲ့လိုမျိုးဒီကျွန်တော်ကယ်ဆယ်ရေးစကန်ဒီမှာထားလို့ရတော့ဒီဆောင်ရတဲ့အရင်ကတော့ဒါစူးစီးပြောထားတယ်အခု COVID-19 ဖြစ်နေတဲ့အချိန်မှာတော့ကျွန်တော်ကတနေရာတော့မထားတဲ့နေရာဆိုရင်သုံးလေးနေရာတော့ကိုကျွန်တော်တို့ချာဟိုထားမယ်နေထိုင်နေပြီးရှိတော့ဒီဆောင်လို့ရှင်းတာဒီတဘာပြီးဖြစ်လာရတဲ့ဒီရှင်းတာတစ်ခုတည်းမှာအစပြုံတိုးနေတဲ့ဆိုင်ကျွန်တော်တို့ရှင်းတာသုံးလေးခုလောက်ပေါ့နော်ဒီလိုသုံးလေးခုလောက်ထားတာတို့နောက်တော့လည်းတခြားလူလူကြီးခွဲပြီးတော့မှဒီထားနိုင်တဲ့အနေနဲ့ဘုံနေရာမျိုးကြီးကျွန်တော်ကိုရီးယားတော့ကျတိရစံသားဘူးလို့ပြောတာဟုတ
်ကဲ့ BNI ရခံစားရသူတွေကိုနေရာချထားပေးဖို့အဆောက်အဦတွေကချက်ချင်းလှုပ်ဆောင်လို့ရတာတွေမဟုတ်တဲ့အတွက်အခုကတည်းကထားလို့အဆင်ပြေနိုင်မှစာသင်ကျောင်းတွေဘုံကြီးကျောင်းတွေနဲ့တခြားနေရာတွေကိုပြင်ဆင်နေပြီဖြစ်တယ်လို့လည်းဆိုပါတယ်တဘောက BNI ကျုံလာချိန်မှာကိစ္စရေးစခန်းတွေမှာ COVID-19 ကာလကျန်းမာရေးနဲ့ပတ်သက်တဲ့ဆောင်ရမ်းရှောင်ရမ်းကိစ္စတွေကိုအားလုံးသိနိုင်ဖို့အသိပညာပေးတာတွေကိုလည်းလှုပ်ဆောင်နေတဲ့အကြောင်းဦးကျော်မိုးဦးကပြောပြပါတယ်
ဟုတ်ကဲ့ဆရာလေးရဲ့အပိုင်းဆိုတဲ့ဥစ္စာတော့ဟိုပါဘောနော်အတိအရအောက်ချေအဆင့်ချီပေါ့နော်ညာမျိုးတွေကိုဆက်လက်ညွှန်ကြားပြီးတော့မှဒီဆောင်လို့ဒီဆောင်ရကယ်သေးစကန်ညီပေါ့နော်ငယ်လို့တော်ပါပြီဖြစ်လာကယ်သေးစကန်ညီခွဲထားနိုင်မှုတော့အဲမှာကြီးပိုင်းနဲ့ပတ်သက်ပြီးအဝေးရနဲ့ပိုင်းညီပေါ့နော်ဆရာလေးတော်ပါပြီနဲ့ပတ်သက်တဲ့အဝေးရနဲ့ပိုင်းညီဟိုအကုန်လုံးဟိုဒီပြည့်ပြည့်စုံစုံတော့ဒီပြည်သူတွေထဲမှာဒီအဝေးရနဲ့ရှိနေဖို့တော့ကိုအလုပ်တော့လုပ်နေတာပေါ့နော်သူကဌာနကြီးလည်းလုပ်နေတယ်အောင် NGO လေးလည်းလုပ်နေကြတယ
်ဟုတ်ကဲ
့ဟိုအကုန်လုံးပြည်ပြည်စုံစုံနိုင်ငံလုံးနေထားရတဲ့ခြုံလာဆိုမခြုံနိုင်တဲ့အနေအထားရှိတယ
်အခုလို COVID-19 ဖြစ်ပွားနေတဲ့ကာလမှာသဘောအဘေးတုံ့ပြန်မှုတွေအနေနဲ့ဘေးလွတ်ရသောရွှေ့ပြောင်းရေးကိစ္စတွေကွာရန်တိန်းနေရာတွေ COVID-19 ကူးစက်ရောဂါကူးတာနေတဲ့နေရာတွေမှာသဘောအဘေးအန္တရာယ်ကြိုတင်ပြင်ဆင်ရေးအပြင် COVID-19 ကူးစက်ရောဂါဆိုင်ရာအသိပညာပေးဖြန့်ဝေတာတွေကိုပါအစိုးရဌာနဆိုင်ရာတွေပူးပေါင်းလှုပ်ဆောင်ဖို့စီစဉ်နေကြတယ်လို့လည်းသိရပါတယ်ကျမအိတ်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့ပါရစေ
။ထိုင်းနိုင်ငံထဲကအထောက်ထားမဲ့မြန်မာလူသမားတချို့လောက်အားကမရပဲအလို့ရှင်ရဲ့ချိတ်ချောက်မှုကိုကြုံနေရတာကိုမြန်မာတန်ယုံကအခုညီပေးခဲ့တဲ့သတင်းတင်ဆက်ပေးပါမယ်။ကျမအေးပါပါ။ထိုင်းနိုင်ငံထဲကိုတရားမဝင်ပြီးနဲ့လာကြတဲ့အထောက်ထားမဲ့မြန်မာလူသမားများဟာ COVID-19 အရေးပေါ်ကာလမှာချိတ်ချောက်ခံရပြီးလောက်အားကမရရှိတာကြောင့်ဧပြီလ22ရက်နေ့မှာတော့ထိုင်းရတာပိုင်းတွေရဲ့အကူအညီနဲ့မြန်မာတန်ယုံကသူတို့ကိုတွားရောက်ခေါ်ဆောင်ခဲ့ပါတယ်။တနင်္လာရီဒဝဲထိခိလန်းကနေထိုင်းနိုင်ငံပရာကျင်ပူရီမြို့ရဲ့ဆက်လို့ရေးလုပ်ငန်းခွင်ကိုရောက်လာကြတဲ့အထောက်ထားမဲ့မြန်မာနိုင်ငံသား6ယောက်ဟာသူတို့ကိုအလို့ရှင်နဲ့ပွဲစားပေါင်းပြီးလောကမပေးဘဲချိန်ချောက်နေတာကြောင့်မြန်မာတန်ယုံကိုအကူအညီတောင်းဆန်လာကြောင်းမြန်မာတန်ယုံကအလို့သမားတန်ရာရှိဦးရဲရန်အောင်ကပြောပြပါဗျာ။
တို့ကဝက်ဘောမင်းလည်းမရှိပတ်စိုးလည်းမရှိအဲ့ဒါကြောင့်လို့ဆိုတော့ဒီဘက်ကနေပွဲစားနေပြီးတော့ဟိုဟောတော့ကျွန်တော်တရားဝင်ကြတော့လည်းခေါ်လာပြီးတော့အလို့ရှင်စီမှာအထားလိုက်တာပေါ့နော
်ဟုတ်
အထားလိုက်တဲ့ခါကျတော့သူဒီမှာအထောက်ထားလည်းမရှိဘူးပတ်စိုးလည်းမရှိဘူးတို့ရဲ့ခါကျတော့သူလိုအပ်တော့တောင်းတဲ့ခါကျတော့လုံးချရလေအပေးဘူးအပေးရတဲ့ကြောင့်ကျွန်တော်သက်ဆိုင်ရာနေရေးဘာသာစံအဖွဲ့နော်ဆိုင်ဘက်ကဒီလိုလို့အဲ့တော့သဝတိကံလို့
ဟုတ်
တက်ဆိုင်ရာနေရေးလို့ကိုကြီးတော့တော့လည်းဟုတ်ကြောင်းတရားစာရဖွဲ့ကိုကြီးတော့ဒီကိစ္စလည်းဦးနေနေကြီးကိုကြီးဆိုင်ပြောသူကြီးတော့တော့ပါလောစရောတက်ဆိုင်ရာဌာနကိုကျွန်တော်တကယ်အပ်ပြီးဦးနေနေကြီးဆိုင်ပြောသူကစီစဉ်ထားလို့ရကြတယ
်သူတို့ဟာဇန်နဝါရီလကစပြီးမကွေးတိုင်းနဲ့ပဲခူးတိုင်းတွေကနေထိုင်းနိုင်ငံထဲမှာအလုပ်လုပ်ဖို့အတွက်ထွက်လာသူများဖြစ်ပါတယ်။သူတို့ကိုပွဲစားကတဦးကို7သိန်းစီတောင်းပြီးနိုင်ငံကိုလက်မှတ်နဲ့တရားဝင်အလုပ်လုပ်ရမယ်ဆိုတာကြောင့်ထွက်လာခဲ့ကြတာပါ။ဒီနောက်မှာတော့တရားမဝင်တန်းကနေခေါ်လာပြီးပိတ်လောက်ခံရတာတွေရှိခဲ့တဲ့အပြင်လောက်အားကကိုမပေးဘဲခိုင်းစီခဲ့တယ်ဆိုပြီးအလုပ်သမားတဦးကပြောပြပါတယ်။
ဟုတ်ကဲ့မအားစားရတဲ့ငန်းဆိုင်ရှိတယ်အဲ့ခန်းနေထားတယ်မထွက်နေတယ်ထွက်လို့ရှိရင်ပြေးပါတဲ့သေရောတဲ့အဲ့စကားလည်းကြည်ကြဲမပြောနဲ့တဲ့အဲ့ဖုံးနဲ့လမ်းပြောတဲ့လေးပွဲသားမှာဘာမှမရဘူးမစံတီထားဝယ်ဖို့အဲ့လို15ရက်တည်းပဲရနေတာအဲ့လိုပတ်စံလေးပါလေးပြေးတယ်လင်းများတော့နဲ့50အဲ့လို56ရအဲ့လိုပြေးတယ်ပတ်စံတောင်းလို့ရှိရင်လည်းအဲ့လိုသားတွေနဲ့သက်သက်တွေနဲ့လားချင်းမောင်းနေရော
ဒီအမှုဟာလူပုံကူးမှုဆိုရင်တော့ထိုင်းဥပဒေအတိုင်းအရေးယူဆောင်ရွက်သွားမှာဖြစ်တယ်လို့မြန်မာတန်ယုံနဲ့အတူသက်ဆိုင်ရာအဖွဲ့အစည်းတွေအတွက်ဘာသာပြန်ဖြစ်လိုက်ပါကူညီပေးခဲ့တဲ့ဦးဆိုင်အေးကလည်းပြောပြပါတယ
်အဲကိုဘလောက်ကြီးကတော့ဘာပေါ့လူပုံကူးမှုမြောက်တယ်ဆိုလို့ရှိရင်
ဒီမှာလို့တမကူဟာထိုင်းနိုင်ငံနဲ့ကိုရောက်ရှိလာတာ၃လဝန်းကျင်နဲ့ရှိပါသေးတယ်။အများစုကတော့အသက်20ကျော်လူငယ်တွေဖြစ်ကြပါတယ်။သူတို့တွေကိုထိုင်းဥပဒေပါလိုအားကအရမယ်။နိုင်ငံကလက်မှတ်လုပ်ပေးမယ်ဆိုပြီးပွဲစားကလေညာပြီးခေါ်လာခဲ့ကြတာဆိုပြီးလို့တမတွေကပြောပါတယ်။ထိုင်းနိုင်ငံထဲမှာမြန်မာလို့တမ၃နာဝန်းကျင်ရှိပြီးအများစုကတော့တရားမဝင်လို့တမတွေဖြစ်ကြပါတယ်။ကျွန်မနဲ့အေးမှာထိုင
များထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနှာစင်ဖတ်ရှုနိုင်ပါတယ်ညာ
ပရက်ရှင်အဖျား COVID-19 ကာကွယ်ရေးတာစီနဲ့ပတ်သက်ပြီးတာဝန်ထမ်းဆောင်နေတဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ဝန်ထမ်းတူရခိုင်ပြည်နယ်မင်းမြတ်မြို့နယ်မှာစီဇန်တိသေဆုံးသွားတဲ့ကိစ္စဟာလောလောဆယ်တိုက်ခိုက်နေရတဲ့နှစ်ဖက်လုံးကသူတို့တိုက်ပွဲဟာကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့ပိုအရေးကြီးတယ်လို့ယူဆနေကြဝန်ရတယ်ဆိုရင်သဘောတူကြပါသလားတချိန်တည်းမှာပဲတိုက်ပွဲဝင်နေတဲ့တပ်မတော်သားတွေကိုတစ်ဖက်ကစစ်ကြီးဂုံပြုတ်ပြီးအခြားတစ်ဖက်ကညီညာရေးကိုထိထိရောက်ရောက်ဆောင်ရွက်သွားမယ်ဆိုတဲ့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ရဲ့ထုတ်ပြန်ကြေညာချက်ကိုဘယ်လိုသဘောရကြပါလဲ1990ကြီးရွေးကောက်ပွဲပလဲမြွနယ်ဖြစ်တော်ကိုယ်စားလှယ်လောင်းဒေါက်တာတင်းဆွေနဲ့ကျွန်တော်ကျော်စန္ဒာဆွေးနွေးသုံးသပ်ထားပါတယ်ဒီလိုအချို့ဝန်ထမ်းစစ်နာကိစ္စနဲ့ပတ်သက်ပြီးဒေါက်တာတင်းဆွေကအခုလိုစတင်ဆွေးနွေးပါတယ်
။ဒီသတင်းဟာအတ္တမဟိုစိတ်မကောင်းစရာဒါပရမတ်တစ်ချက်ပေါ့။နောက်တစ်ခုကကိုယ်အတ္တမကနဲ့ပတ်သက်တဲ့အကူအညီတွေကိုပို့တဲ့ကိစ္စမှာပြစ်ခတ်ခံရတယ်။အဲလူတောင်အသေးပြောက်ရှိတယ်ဆိုတော့အာဒီနေ့ဒီကမ္ဘာလုံးမှာဖြစ်နေတဲ့ကရိုနာဗိုင်းရပ်စ်ကရောဂါကာလမှာကျွန်တော်တို့နိုင်ငံရဲ့အကြီးအသေးအကြီးချင်းအခြေအနေနိုင်ငံရေးကိုပေါ်ပြလိုက်တာပဲခင်ဗျာဒီကမ္ဘာလုံးကဒါကိုဂူးဆိုင်နေကြတယ်နိုင်ငံတိုင်းပါပဲသူတို့ကိစ္စတွေသူတို့နိုင်ငံရေးတွေသူတို့ဟလာပါတီတွန်းတိုက်ပွဲတွေကိုဖိတ်ချိတ်ပြီးတော့ဒီကရိုနာဗိုင်းရပ်စ်ထိနိုင်ရေးကိုစူးစမ်းနေတယ်ကျွန်တော်တို့နိုင်ငံမှာကအဲဒီလူဒီသားတွေဂူးဆိုင်တဲ့ထဲကအခုလိုလက်နက်ကင်ဖွဲ့တွေပဲဖွဲ့လဲတော့မသိဘူးပဲဖွဲ့ဖြစ်ဖြစ်ကျွန်တော်ကတော့ပြစ်တင်တယ်ရှုတ်ချတာကရိုနာဗိုင်းရပ်စ်ကူးစက်ရောဂါကိုအကြောင်းပြုပြီးတော့ကောင်းရာကောင်းကြောင်းပဲဥပ္ပိဘို့ထပ်ပြီးတော့စဉ်းစားပါလို့ပဲပဏာမကျွန်တော်ဆွေးနွေးပြရစီခင်ဗျာ
ဒီနိုင်ငံရေးတက်နာရေးပြပခါရေးမြန်မာနိုင်ငံမှာဖြစ်နေအခုတိုက်ပွဲတွေဟာအရသာတွေတကစနိုင်တော့မဖြစ်သင့်ဘူးဒါကိုရရမရှိတော့ကျွန်တော်စဉ်းစားပါတယ်ဒါမဲ့ဒီဟာလုံးဝရစဲဘောဘူးအတွက်ကတော့နိုင်ငံရေးသဘောတူညီမှုဆင်သွားမယ်ကိစ္စဖြစ်ပါတယ်လောလောဆယ်မှာဒီဟာကိုရစမ်းကြည့်တော့ယောဂါတာကွေရည်သူဦးစားပေးနိုင်တဲ့လုပ်ငန်းတွေတော့ဘာကြောင့်မဖြစ်နိုင်ဘူးလဲဒီဟာကနှစ်ဖက်ကအကြီးကဆားပြီးတော့မစင်လာရဘူးလားဆိုတော့မေးလျာဖြစ်လာပါဆရာ။ကဘာကလည်းတောင်းဆိုကြတယ်ဒီမနက်ကတိုင်းသားလက်နက်ကင်အဖွဲ့ကလည်းတောင်းဆိုပါရဲ့အေးအပါဝင်သဘောထားတွေထုတ်ပြန်ပြီးတော့ပြည်ထောင်စုတို့တို့တင်ပြတာရှိပါရဲ့တက်မတော်ဘက်ကပြောတာကတော့ဒါဟာမဖြစ်နိုင်တဲ့ကိစ္စမလို့လမ်းဆောင်စုစစ်တိုက်ရရဲဆိုတာတွေ့ရပါတယ်
။ဘယ်လိုအခြေအနေပဲဖြစ်ဖြစ်ဘယ်ဘက်ကဖြစ်ဖြစ်အနည်းဆုံးပေါ့နော်ပြစ်ခတ်ရစရေးဖြစ်ဖြစ်နောက်ဆုံးငင်းငန်းရေးဖြစ်ဖြစ်တင်ပြတယ်တောင်းဆိုတယ်ဆိုတာဒါကျွန်တော်ကြိုးစိုးလက်ခံရမယ့်ကိစ္စအဲတမရောကပြောပြောအစိုးရပြောပြောဟိုလက်နက်ကင်ပြတိုက်နေတဲ့တိုင်းလာဖွဲ့တွေကပြောပြောကြားကပြည်သူတွေကပြောပြောပေါ့နော်ပြစ်ခတ်ရစရေးဆိုတာကြိုးစိုးတဲ့ကိစ္စနောက်တစ်ခါလုံးတဲ့ကိစ္စလိုက်လျောတဲ့ကိစ္စအဘာမှမလို့ရသေးဘူးဒါဟာဖြစ်နိုင်ခြင်းမရှိဘူးကြိုးကြောင်းစီလည်းမှုမရှိဘူးလို့ပြောခြင်းဟာအာပြောတဲ့အဖွဲ့အစည်းရဲ့အတွင်းသဘောကိုဖော်ပြတယ်နောက်တစ်ခါဟိုဘယ်ကြောင်းမဖြစ်ဖြစ်ဒီလိုပဲအကြောင်းပြန်ခဲ့တယ်လို့ကျွန်တော်ကသမိုင်းကြောင်းကိုကြည့်ရင်ကျွန်တော်အဲ့လိုတွက်ကြည့်တယ်ခင်ဗျအဲ့တော့တပ်တော်ကဘာကြောင်းဆိုတဲ့အကြောင်းပြချက်သူတို့မှတော့ရှိကောင်းရှိမယ်သို့တော်ကျွန်တော်တို့တိတ်နေမရှင်းကြဘူးပေါ့ဘာကြောင့်လဲဘာကြောင့်အပြစ်ခတ် မရက်ဆဲနိုင်တာလေဘာကြောင့်ကြိုးကြောင်းမစီလျော်ဘူးလို့ပြောနိုင်တာလဲဆိုတဲ့အချက်ပေါ့နော်အဲ့တော့ကျွန်တော်ဆွေးနွေးရရင်တော့တက်မတော်ရဲ့ဒီလက်နက်ကင်တိုက်ပွဲတွေအပေါ်မှာသဘောထားကိုကျွန်တော်တို့ခုထိနားမလည်သေးဘူးမရှင်းသေးဘူးအားမရသေးဘူးလို့ပဲပြောပြရစီခင်ဗျဟုတ်ကဲ့
ကျွန်တော်လည်းတက်မတော်ဘက်ကနေပြီးစဉ်းစားကြည့်ရတယ်တယ်မော်ကပြောတယ်ရှင်ညာရေးကိုအလိုချင်မှငါတို့စစ်သားတွေပဲစီစီယာကြီးငါတို့ပဲစီရတာဆီပြောတယ်ဒါမှန်ပါတယ်သူတို့ရဲ့စေဆုံးမှုလည်းကျွန်တော်စဉ်းကောင်းဖြစ်ပါတယ်ဒါပေမဲ့အပြစ်ကရဆက်ထားတဲ့ကာလမှာသူနဲ့ကိုနဲ့တော့သူတို့တတ်မှတ်ထားမှာပေါ့အဲ့ဒီဟာကိုဖောက်ပြီးရောများသူတို့ဒီဘက်ကိုတိုးချက်လာမှာကိုသူတို့ဟန်တာရခက်မှမို့လို့လားဒီအတွက်ဆိုရင်တို့များဖြစ်နေမှာကျွန်တော်စဉ်းစားမိရဆရာဆရာတော်ဘယ်လိုထင်ပါလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီနေရာမှာကျွန်တော်နှစ်ချက်ဆွနေရသည်ပရမတ်ချက်ကတမရောကိုခွဲပြီးတော့ပြောဆိုစဉ်းစားနေရတာကဒါအချိန်ကမှားရတဲ့ချက်ခင်ဗျာ။ဘာကြောင့်လဲဆိုတော့တမရောသားတွေဟာအရသားတွေရဲ့သားတွေသမီးတွေမိဘတွေအဲဘောင်ဘောင်မှုထမ်းနေကြတာပါ။ဆိုတော့ကျွန်တော်တို့နဲ့သူတို့နဲ့ကွာစရာအကြောင်းမရှိဘူးခင်ဗျာ။သူတို့ကလက်နက်ကင်ထားတာရှိတယ်ယူနီဖောင်းဝတ်ထားတာရှိတယ်စစ်စီကန်လိုက်ရတာ။ယူနီဖောင်းဝတ်လိုက်လို့စဉ်းစားချက်မတူပါဘူးဆိုတာကဒါအခြေခံမှားရွံ့နေခင်ဗျစစ်စည်းကမ်းလိုက်တာမယ်ဆိုတော့ကျွန်တော်တို့သဘောတူတယ်သို့သောအဲ့ဒါနဲ့ပြည်သူပြည်သားတွေလို့တာမန်တွေလို့စဉ်းစားမှုမတူတာကတော့မှားရွံ့နေဖြစ်ဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျဒါပရမတ်နော်နောက်ဒုတိယချက်စစ်ရေးအရာကတော့သူတို့ကပိုသိမှာပေါ့ခင်ဗျပြစ်ခတ်ရဆဲလိုက်တယ်အဲနေနေတတ်မှတ်ပြီးတော့သူဒီဘက်မကြုံနဲ့ငါဒီဘက်မကြုံနဲ့ဆိုတဲ့ဟာတွေရှိကောင်းရှိပဲဒါတော့အစင်လာကျွန်တော်တပိုင်းမှာလည်းရှိခဲ့ပြီးသားပါဟိုဘိုးကျော်ကြီးနေဝင်လက်ထက်တွေကကျွန်တော်တို့ဟိုရှိခဲ့တဲ့ကိစ္စတွေပါအဲ့တော့သူတို့စဉ်းစားချက်ကနောင်ခက်မှာဆုံးလို့လားဆိုတဲ့သဘောမျိုးတော့ကျွန်တော်ကတော့သိပြီးတော့ဒါဟာဟိုခိုင်ပါတဲ့ဟိုစဉ်းစားချက်မဟုတ်ဘူးလို့ထင်တယ်အဲ့တော့ကျွန်တော်တို့ပထမဆွေးနွေးသူတက်မတော်မှာကျွန်တော်တို့မသိရဲ့ဆိုရင်ချက်တော့မဟုတ်လိုလားချက်တော့မဟုတ်တခုခုပေါ့နော်ဘာရှိနေတယ်မသိတော့ကျွန်တော်တို့ဆုံးသက်ချက်တည်းရလဲမှားနိုင်တာပေါ့ခင်ဗျာ
ကျွန်တော်ဒီညမှာရက်ဖြတ်ပြီးတော့ဘိုလ်လူကြီးနေဝင်လက်ထက်ဆိုတာဆရာပြောလို့ကျွန်တော်တခုဆက်သတိစဉ်းစားနေရရှိပါတယ်အခုကုလသမဂ္ဂဝန်ထမ်းတိုက်ပွဲမှာညက်ပြီးတည်ဆုံးသွားတာဘယ်သူဘက်ကဆိုတာကျွန်တော်မသိရသေးပါဘူးသိရလိမ့်မယ်လို့လည်းသိတော့မမျှော်လင့်ဘူးဆရာဘာကြောင့်လဲဆိုတော့အစင်းသားမှလည်းပဲဟိုးတုန်းကလည်းတက္ကသိုလ်ကိုဘုံခွဲဖြစ်စီခဲ့တာဘယ်သူလက်ထက်ဆိုတာအခုဒီသူကြောင့်ငါကြောင့်ဆွေတဲဖို့တောင်အပြစ်ထွက်ခြားသွားတာကျွန်တော်နောက်ဆုံးဖြစ်ကြလိုက်ရတာပဲဆရာဆိုတော့ဒီလိုကိစ္စတွေမှာလည်းပဲပြစ်တဲ့ခတ်တဲ့လူတွေကသူ့ကြောင့်မှာမှားပါတယ်ဆိုတာတာဝန်ယူရဲဝန်ထမ်းတောင်းပန်တယ်ဆိုရဲစစ်ပြမျိုးတခါမှမကြဘူးဆိုတော့ဒီကိစ္စကိုသတင်းသမားတွေဂျာလူတွေကအမှန်ပြောရင်လည်းပဲအရေးယူခံရတာတွေတရားစွဲခံတာတွေကဒီမှာဒီမှာဖြစ်နေတော့ဒီကိစ္စလည်းအမှန်တရားပေါ်ပေါက်လာကြတော့မရှိဘူးလို့ဆိုရမျိုးဖြစ်နေဆရာ
ကျွန်တော်တို့နိုင်ငံမှာတမိုင်းကြောင်းမကောင်းခဲ့တဲ့အချက်ကအဲ့ဒီအချက်ကြီးတစ်ခုလည်းပါတယ်ခင်ဗျတကယ်ကိုအများပြည်သူစိတ်ဝင်စားတယ်နောက်တကယ်ထိခဲ့နေတာမူလဲကြီးကြီးမားမားဖြစ်တဲ့ကိစ္စတွေလူအများကလည်းဖြစ်နိုင်တယ်လို့ထင်ထားတဲ့တရားခံကိုမဖော်နိုင်တဲ့တမိုင်းကြောင်းကျွန်တော်တို့နိုင်ငံမှာအခုထိရှိသေးပါအရင်စစ်စွာလက်ထက်ကဆိုရင်စစ်ထောက်လာရေးနဲ့အမျိုးသားထောက်လာရေးပေါ့နော်သူတို့ဟာအကြရာတောင်မှတည်တယ်တပီလုံးမှဆိုတဲ့ဂုံယူခဲ့တဲ့ထောက်လိုက်အဖွဲ့ကြီးတွေဟာတကယ်ကျွန်တော်တို့ပြည်သူစိတ်ဝင်စားတဲ့ပြည်သူကလည်းဒီလူဟာတရားခံလို့ထင်ထားတဲ့လူတွေကိုမိအောင်ဖမ်းမပြနိုင်တဲ့ညံဖျင်းတဲ့အကြီးချင်းတွေကိုသူတို့စစ်စွတ်လက်ထက်မှာပေါ့ပြခဲ့ပါတယ်အခုလည်းပဲအဲ့လိုပဲပေါ့အာဒါမဖြစ်တဲ့ကိစ္စတနည်းအားဖြင့်တရားဥပဒေစိုးမိုးရေးမရှိဘူးဆိုတာကိုထပ်ပြရခင်ဗျအဲ့ဒီတရားဥပဒေစိုးမိုးရေးမရှိတာကတာမန်လမ်းမဝလူမဟုတ်ဖဲနဲ့အဲလက်နက်ကင်ထားတဲ့အာဏာတစုံတရာကြီးမှမရှိတဲ့ဖွဲ့စည်းကဖြစ်နေရင်တော့ကဒါတော့ကိုကျွန်တော်နိုင်ငံရဲ့ဒီဂျီမစ်ပစ္စကနိုင်ငံရေးဘဝဟာဆိုးရသေးတယ်တရားဥပဒေစိုးမိုးမှုမရှိဘူးလို့ထပ်ပြတာဖြစ်တယ်။အဲတော့ကဒီတမိုင်းဆိုးတွေကိုကျွန်တော်တို့ကအခုကျွန်တော်တို့ဆွေးနွေးနေတဲ့ကရိုနာဗိုင်းရပ်စ်ကာယောဂါကြီးကာလပါတော့ပြင်နိုင်ကြမလားပြင်သိမ့်ကြတယ်လို့ပဲကျွန်တော်ထပ်ပြီးဆွေးနွေးရမှာပေါ့ခင်ဗျာ
။ဟောကျွန်တော်နောက်ပြောမှဒီစားတော့သက်ပြည့်နေမြေဆွေးနဲ့နိုင်ငံတော်အကြံဉာဏ်ပုဂ္ဂိုလ်ယူငါစီညာချက်ထုတ်ပါတယ်။အဲ့ဒီထက်မှ အဓိကကတော့ဘလဝဘက်ဒုက္ခရောက်နေတဲ့ဒေသတွေကျူကူကြီးပစ္စည်းတွေခိုးနိုင်တဲ့အတွက်သူဝန်တာရဲ့အကြောင်းကြီးပါတယ်။နောက်အရေးကြီးတဲ့ကိစ္စကတော့တိုက်ပွဲမှာပါဝင်နေတဲ့တမ်ရော်သားတွေကိုတဲ့ပစ္စည်းကိုချီးကျူးပေးအကြောင်းရေးထားပါတယ်။နောက်ဆုံးအပိုင်းမှာကတော့ဒီငင်းငန်ကြီးအတွက်သူတို့ကြိုးပမ်းမှုကိုလူမိတ်ဆုံးဆက်လက်ပြီးတော့ဆောင်ရွက်သွားမယ်လို့ပြောထားပါတယ်ရှင်။ဆိုတော့ဒီဟာကိုလေ့လာကြည့်ရင်တိုက်ပွဲဝင်နေတဲ့တမ်ရော်ဘက်ကတော့ချီးကျူးထားတယ်ဆက်တိုက်ဆွဲသဘောမျိုး။ဒါမှငင်းငန်ကြီးဆွေးနွေးပွဲတစ်ဆင့်ငင်းငန်ရရှိအောင်မနှိမ့်မဆုံးကြိုးပမ်းသွားမယ်လို့ပြောထားတာကတော့ဒါငင်းငန်ကြီးကဆိုတော့တစ်ခါကမိသားတစ်ခါကရေမှုတ်ဆိုတဲ့သဘောမျိုးကျင်းရလို့ကျွန်တော်သုံးသပ်လို့ပါဆားရကြောမှာဆရာ
ဒါလို့ပြကျွန်တော်လည်းတွေ့လိုက်တယ်ဆိုရှယ်မီဒီယာမှာတွေ့လိုက်တော့အခုဥကျော်ဇန္တာသုံးသပ်တယ်လို့ပေါ့နော်တမရော်ကိုပဲကွက်ပြီးတော့ချီကျူးခြင်းဟာဘယ်လိုလဲဆိုတော့မိကွန်းနေဆိုရှယ်မီဒီယာမှာဖြစ်ပါတယ်အဲ့တော့ကျွန်တော်ကစစ်မြေပြင်လည်းမသိနောက်တမရော်နဲ့လက်ရှိအစိုးရရဲ့ဆက်ဆံရေးဘယ်လောက်ထိရှိသလဲဆိုတာကျွန်တော်ခိုင်ခိုင်မာမာလည်းမသိဘူးကျွန်တော်တို့သိတာကတော့စီးကျူးစရာဒီလောက်တော့မရှာဘူးလို့ထင်တယ်ကျွန်တော်အမြင်ပေါ့နော်ကျွန်တော်ပုံကိုယ်ရည်မြင်ပါတမရော်သားတွေရောကျွန်တော်တို့အရက်သားတွေရောဟာကွာခြားမှုမရှိတဲ့စဉ်းစားမှုအခြေခံဘုံအစိုးရရောစစ်တပ်ကရောပြည်သူကရောပြန်ရောက်အောင်ကြိုးစားရမယ်စစ်တပ်ကလည်းကျွန်တော်တို့ကလည်းစစ်တပ်ဖြစ်လာအောင်ဥတီတဲ့နိုင်ငံရေးကိုလက်ရှိအစိုးရလက်ထက်ကစပြီးတော့ပြုတ်ထောက်ပါလက်ရှိကာကွယ်ရေးဦးစီးချုပ်လက်ထက်ကစပြီးတော့ကြိုးစားပါလို့ပဲကျွန်တော်ဆွေးနွေးပြသည်ခင်ဗျာဟုတ်ကဲ့
ကျွန်တော်ကတော့တိုင်းပြည်ကိုညီညွတ်စီခြင်းလို့ကောင်းမွန်တဲ့ဆန္ဒနဲ့ဆွေးနွေးကြတယ်ကျွန်တော်ဆန္ဒတွေတကယ်တမ်းလက်ပြဖြစ်လာနိုင်မဲ့အခြေအနေရောဆရာမီမီပါသူတင်ပြီးဒီနေ့ဟောကြည့်အောင်ဆရာ
ဟုတ်ကဲ့သူကလာကြတာမြန်မာနှစ်ဆန်းတို့တော့ကျွန်တော်တို့ထုံးတမ်းအကောင်းတဲ့သတင်းကိုဖြစ်ချင်ကြတာပါကောင်းတဲ့ဒီလာမဲ့မြန်မာနှစ်ဆန်းအစပြီးကျွန်တော်တို့တိုင်းပြည်တွေပိုကောင်းပါစေလို့ကျွန်တော်ဆုတောင်းခြင်းပါတယ်သို့တော်လည်းပဲလက်တွေ့ပေါ်တော့ကျွန်တော်တို့နှစ်အင်္ဂလိပ်နှစ်ကုန်နှစ်ဆန်းတိုင်းနိုင်ငံရေးသုံးသပ်ချက်တွေမီဒီယာအားလုံးကရေဒီယိုအားလုံးကသုံးသပ်ကြပါတယ်လာမဲ့2020မှာဘာဖြစ်မလဲကဘာမှာဘယ်တယောက်ကမှကိုရိုနာဗိုင်းရပ်စ်ဖြစ်လာမယ်လို့ပြောခဲ့ကြပါဘူးအဲ့တော့ကျွန်တော်တို့ဟာဒီမြန်မာနစ်ဆန်းမှာအကောင့်ကိုမျှော်လင့်ပြီးတော့အဆိုးဆိုတာလည်းပြတ်တဲ့လို့ပဲကျွန်တော်တို့ကသတိကြည်ပြီးနဲ့ဆက်သွားမယ်လို့ထင်ပါတယ်ခင်ဗျာဟုတ်ကဲ့
ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာဝိုင်းအစီအစဉ်လို့လိမ့်လို့ပြီးတော့စာရေးချစ်တာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာဝိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင
့်ကိုဗစ် -19 ကြောင့်အိမ်တွေကနေအိမ်မထွက်ဖဲနေနေကြရတာဟာအခုဆိုရင်ရက်တစ်ပတ်နှစ်ပတ်ကျော်ပြီးသုံးမထဲကိုရောက်ရှိလာပြီဖြစ်ပါတယ်မကြခင်မှာလုပ်ငန်းတွေနေပြန်ဖွင့်ပြီးလုပ်ငန်းတွေပြန်ဝင်ကြရတော့မှာလားကိုဗစ် -19 ကြောင့်ရုံးတွေကိုဆက်ပဲပိတ်ထားရအောင်မှာလားဆိုပြီးမရေရာမှုတွေလည်းရှိနေတာပါအိမ်ထဲကအိမ်ပြင်မထွက်ဖဲနေရတဲ့နေရက်တွေဟာထင်ထားတဲ့ပုံပြီးကြာမြင့်လာခဲ့မယ်ဆိုရင်ပြည်သူလူထုအနေနဲ့လူမရေနဲ့စီးပွားရေးအပြင်စိတ်ပိုင်းဆိုင်ရာကျန်းမာရေးကိုလည်းထိခိုက်မှုတွေရှိလာမှာဖြစ်ပါတယ်။ရပောင်းများစွာအိမ်ပြင်မထွက်ဖဲနေရတဲ့အခါပြည်သူလူထုအနေနဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးထိခိုက်မှုမရှိအောင်ဘယ်လိုအချက်တွေကိုလိုက်နာလှုံ့ဆော်ပေးသင့်ပါလဲလို့မေးကြည့်တဲ့အခါအထွေထွေရောဂါအထူးကဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
။စိတ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့ဆောင်ရံကတော့စိတ်အေးထားဖို့လိုပါတယ်။ပြောပြောနေပါဝါသနာပါရတခုခုကိုပြုလို့ပါဗောနောဥပမာတခြင်းဆိုတာတို့စာအုပ်ဖတ်တာ TV ထိုင်ကြည့်တာတကယ်ချင်းနေနဲ့ဖုံးပြောတာဒီနည်းနဲ့ကိုယ့်ရဲ့ဒ ဒီစိတ်ပူပင်သောကမှုတွေကိုရှော့ချနိုင်ပါတယ်အဲရှောင်ရံဒီကတော့နော်စိတ်ကိုစိတ်မလိုလားတဲ့စိတ်ပူပင်သောကတွေရှောင်ဖို့အတွက်ကိုဒီသတင်းမားတွေကိုယုံကြည်ရတာတွေသတင်းမားမှာပါတဲ့အတိုင်းရှောက်ပြီးတော့လိုက်လုတဲ့ဟာတွေကိုရှောင်ကျင်မှုကိုဒီ WHO ကလည်းအကြံပြုထားပါတယ်နော်အဲ့တော့နောက်တစ်ခါ negative thinking လို့ခေါ်တဲ့အမုန်းပွားခြင်းတွေရှောင်ကျင်တဲ့နော် panic buying လို့ခေါ်တဲ့ဒီမလိုလားတဲ့ပစ္စည်းတွေဝယ်ယူစုဆောင်ထားခြင်းစိတ်တို့ဒေါသဖြစ်ခြင်းတွေကိုရှောင်ကျင်သင့်တယ်ဒါကြောင့်မလို့ WHO ကဘလို့အကြံပြုထားလဲဆိုရင်ဒီ COVID-19 နဲ့ပတ်သက်တဲ့သတင်းတွေကိုတနေ့ကိုနှစ်ကြိမ်ပဲကြည့်ရှုဖို့ဆိုပြီးတော့အကြံပြုထားတာလေးတွေရှိပါတယ်စိတ်ပိုင်းဆိုင်ရာတွေကလည်းအရေးကြီးတဲ့အတွက်ဖြစ်ပါတယ
်ကိုလက်လို့ရှောင်မှုပြုလုပ်တာဟာတွေးလည်ပတ်မှုကိုကောင်းမွန်စေတဲ့အပြင်စိတ်ကျန်းမာရေးကောင်းမွန်အောင်လည်းအထောက်အကူဖြစ်စေတာပါအိမ်ထဲမှာနေတဲ့နေရက်တွေများလာလို့ကြက်သားအားနည်းလာတာမျိုးကိုလည်းကာကွယ်ရရောက်ပါတယ်အင်းအောင်းနေရတဲ့သူတွေရဲ့အသက်အရွယ်ကိုလိုက်ပြီးပြုလုပ်တဲ့နယ်ကိုလည်းလှူရှာမှုတွေဟာဒူးနဲ့ဒူးအနေငယ်စီကွဲပြားခြားနားနေမှာဖြစ်ပါတယ်။တိလက်ပတ်မှုကောင်းမွန်ပြီးစိတ်ကျန်းမာရေးကိုထောက်ကူဖြစ်စေဖို့အတွက်ဘလို့ကိုလည်းလှူရှာမှုတွေကိုပြုလုပ်သင့်ပါသလဲလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
။အင်းထဲမှာနေရတဲ့လူတွေနေနေဆိုရင်လေကိုအင်းထဲမှာနေရတာကြားတဲ့အခါမှာတိလက်ပတ်မှုညှော်နေခြင်းကြက်သားအာရုံချင်းတွေဖြစ်တတ်တယ်။ဒါကြောင့်မလို့လှူရှာမှုလိုပါတယ်။အပြင်ထွက်လမ်းလျှောက်ဖို့ခွင့်ပြုထားတဲ့ဒေသတွေမှာဆိုရင်တော့အပြင်မှာမနေ့စောစောလမ်းထွက်လျှောက်လည်းရပါတယ်သို့တော့ကိုဗီနာလူနေတော့အနည်းဆုံး6ပေခွာပြီးတော့ကိုလည်းလှုပ်ရှားလိုရပါမယ်နှာခေါင်းစည်းတက်ထားရပါမယ်အိမ်ထဲမှာရှိတဲ့နေနေကတော့သွေးပူလေးကျင့်ခန်းခေါင်းခါခြေလက်စသဖြင့်လေးကျင့်ခန်းအပြင်လေကားရှင်းလေကားအတက်စင်းလေးကျင့်ခန်းဒါမျိုးလေးတွေကိုတနေ့ကို2ချိန်လောက်ခွဲပြီးတော့ဆောင်ရွက်ပေးမယ်ဆိုရင်မိမိရဲ့ကိုယ်ခံစနစ်လည်းတက်ပါမယ်ကိုရဲ့သွေးလက်ပတ်မှုကောင်းမွန်ပြီးကြွက်သားတန်ဆွမ်းမှုတွေရရှိပါမယ်ဒီကိုလည်းလှူရှာနေပတ်သက်ပြီးရှောင်ရံကတော့တစ်ချိန်လုံးထိုင်နေခြင်းလဲနေခြင်းတွေကိုရှောင်ကျင်သင့်တယ်။အဲအများစုဒီအကြံပေးထားချက်ကတော့မိနစ်30လောက်ညင်ညင်ထိုင်ပြီးရင်3မိနစ်လောက်ထပြီးတော့လမ်းလျှောက်ပေးပါဆိုပြီးတော့အကြံပြုထားချက်လေးတွေလည်းရှိပါတယ်။ဒါတော့ကိုလည်းလှူရှာနေပတ်သက်တာပါ
။တကယ်လို့တကြံပိတ်ရက်တွေပြီးမှလုပ်ငန်းခွင်ပြန်ဝင်ခဲ့ရမယ်ဆိုရင်လုပ်ငန်းခွင်မှာလုပ်ကင်ဆောင်ရွက်တဲ့အခါ COVID-19 ရောဂါပိုးကူးဆက်ခံရနိုင်တဲ့နည်းလမ်းတွေကိုတနိုင်တမျှရှောင်ကျင်ပြီးတော့အလုပ်တွေကိုလုပ်ကင်ဆောင်ရွက်ကြရမှာပါ။ကျမရင်းနဲ့အကသာဝန်ကြီးဌာနကထုတ်ပြန်ကြေညာထားတဲ့အကြံပြုချက်တွေကိုလေ့လာပြီးယောဂကုသမခံကြရအောင်တည်ထားလှုပ်ဆောင်ကြရမှာဖြစ်ပါတယ်။တကယ်လို့ကြံပရက်ပြီးမှလုပ်ငန်းခွင်ဝင်ခဲ့ရမယ်ဆိုရင်ယောဂပိုးကုသမခံရအောင်ဘယ်လိုလုပ်ကင်ဆောင်ရွက်ဖို့စဉ်းစားထားပါသလဲလို့မေးကြည့်တဲ့အခါဆောက်လုပ်ရေးကုမ္ပဏီတစ်ခုမှမန်နေဂျာတူဖြစ်သူဦးအောင်ကျော်ဆိုကအခုလိုပြောပါတယ်
။ခုဒီလိုက်ပြီးတဲ့မက်စတာရမယ်။လက်စီရမယ်။အပြင်ကိုလူများများနဲ့တွေ့ရမယ့်နေရာတွေကိုတက်နိုင်တော့မသွားလဲနေရမယ်
တချံပိရဲ့ကျလွန်ပြီးရဲ့နောက်မှာရုံးပိရဲ့တွေကိုထပ်မံတွေးချက်ပြီးတော့ရက်ရှိပိတ်ထားအောင်မယ်ဆိုရင်အိမ်ထဲမှာနေပြီးရုပ်ပိုင်းဆိုင်ရာကျဉ်းကျဉ်းမမာဖြစ်ဖို့နဲ့စိတ်ပိုင်းဆိုင်ရာကျဉ်းကျဉ်းမမာဖြစ်နေစေဖို့ဆိုတာတွေကိုလည်းအလေးထားကြရအောင်ပါပါအိမ်ထဲမှာနေတာကြာလာလို့စိတ်တူဒေါသထွက်လွေတာတွေဝမ်းနေပြီးစိတ်သက်ကြလာတာတွေနဲ့ခေါင်းချောချားဖြစ်ရတာတွေဟာစိတ်ကျန်းမာရေးအားနည်းလာတဲ့လက္ခဏာတွေပဲဖြစ်ပါလေတရားထိုင်တာယောဂကျင့်တာနဲ့ကိုယ်လက်လှူရှာလေ့ကျင့်ခန်းလုပ်တာတွေကိုလုပ်ဆောင်ပြီးစိတ်ရောကိုယ်ပါကျန်းမာနေအောင်ကုသိုလ်နေထိုင်သင့်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအကြံပေးပါလေ
မိမိကိုယ်ခံစနစ်ညင်းစီဖို့ဆိုရင်တင်းတင်းမြတ်တာစားတော့ပါအေးဝဝအိပ်ပါကိုလည်းလှူရှာလေးခြင်းမှုရသမျှရသလောက်လုပ်ပေးပါစိတ်အေးထားပျော်ပျော်နေပြီးတော့เนาะဒီ positive thinking အကောင်းမြင်ဝါဒလေးထားပြီးတော့ပျော်ပျော်နေပြီးတော့ကိုယ့်ရဲ့ခင်မင်ရင်းကြီးနဲ့မိတ်ဆွေပေါင်းသင်းနေနဲ့စကားပြောဆိုခြင်းအပြင်ကိုယ့်ရဲ့ stress ကိုရောကြနိုင်ပြီးတော့ကိုယ်ခံစနစ်တက်စီမှာဖြစ်ပါတယ်
COVID-19 ရောဂါကူးစက်ပြန့်နှံ့မှုကြောင့်ရုပ်ပိယက်တွေရှိကြပြီးအိမ်ထဲမှာနေရတဲ့ရက်တွေများလာတဲ့အခါရုပ်ပိုင်းဆိုင်ရာကျန်းမာရေးသမဂ္ဂစိတ်ပိုင်းဆိုင်ရာကျန်းမာရေးဥပဒေထိခိုက်မှုတွေရှိလာနိုင်တာကြောင့်စိတ်ကျန်းမာရေးကောင်းမွန်နေအောင်လည်းခီးဆိုင်နေထိုင်မှုလိုတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါပါကျွန်တော်ရန်တိုင်းမှာ view ရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ် US Open Tennis ဂျိုင်းပွဲတွေကိုဒီနေ့မှာကျင်းပမကျင်းပဆိုတာကိုကျွန်တော်မှဆုံးဖြတ်သွားမယ်လို့ဂျိုင်းပွဲတာဝန်ရှိသူတွေကပြောလိုက်ပါတယ်ရိုမာသင်းနဲ့ကစားသမားတွေကြားမှာလာစာကိစ္စသဘောတူညီမှုရသွားခဲ့ဖြစ်ပါတယ်ဘီလီဘက်ကမ်မာရာဒေါနာပါဝင်ကစားသောဘောလုံးသမားတွေက COVID-19 တိုက်ဖျက်ရေးလုပ်နေကြတဲ့ကျန်းမာရေးဝန်ထမ်းတွေကိုကုန်ပြုခဲ့ကြပါတယ်ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာUS Open Tennis ဂျိုင်းပွဲကိုကျင်းပမယ်မကျင်းပဘူးဆိုတာကိုဂျွန်လမှာဆုံးဖြတ်မယ်လို့ဂျိုင်းပွဲစီစဉ်သူတွေကပြောလိုက်ပါတယ်။ US Open ကိုမူလကတော့ August 30ရက်နေ့ကနေ September စတုရနေ့ဒီကျင်းပဖို့စီစဉ်ထားတာပါဒါပေမဲ့လည်း US Open Tennis ပြိုင်ပွဲကျင်းပမဲ့နယူးယောက်မြို့ဟာအမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအဆိုးအဝါရင်ဆိုင်နေရတဲ့နေရာဖြစ်ပြီးတော့ပြိုင်ပွဲကျင်းပမဲ့ဒီ Billie Jean King Tennis Center ဟာလည်းအရေးပေါ်ယာယီဆေးရုံနေရာဖြစ်လို့ထားတာကြောင့်ပြိုင်ပွဲကျင်းပရေးတာဝန်ရှိသူတွေကအခုလိုစဉ်းစားနေတာဖြစ်ပါတယ်ပြိုင်ပွဲကျင်းပမယ်မကျင်းပဘူးဆိုတော့ကိုစဉ်းစားနေကြပြီမဲ့ပြိဿတ်မပါပဲကျင်းပဖို့တော့ဖြစ်နိုင်ကြီးအတော်လေးနည်းတယ်လို့သတင်းတွေလည်းထွက်ပေါ်နေပါတယ်နှစ်ကတော့ US Open ပြိုင်ပွဲကိုပြိဿတ်ခုနှစ်သိန်း4000လောက်ကြီးရှိခဲ့ကြတဲ့အတွက်ပြိဿတ်အများဆုံးစံချိန်တင်ခဲ့တာပါဒါပေမဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ပြင်သစ် Open ကို September လထိရွှေ့ဆိုင်းလိုက်သလိုဇွန်လမှာကစားဖို့ရှိနေတဲ့ Wimbledon Tennis ပြိုင်ပွဲကိုတော့ဖျက်သိမ်းလိုက်ပါတယ်ခင်ဗျာမဂန်ကနာမည်ကြီး NBA ဘတ်စကတ်ဘောပြိုင်ပွဲတွေကိုပြန်ဆောက်နိုင်ဖို့အတွက်အချိန်သတ်မှတ်ထားတာမရှိဘူးလို့ NBA မျိုးသားဘတ်စကတ်ဘောအဖွဲ့ချုပ်ဖက်ကပြောလိုက်ပါတယ်။ပြိုင်ပွဲတွေကိုပြန်ဆောက်နိုင်ဖို့ဘယ်တော့နောက်ဆုံးထားပြီးပြန်ဆောက်မလဲဆိုတာကိုလည်းဆုံးဖြတ်သွားဖို့လည်းမနှိမ့်ဆက်သေးဘူးလို့ NBA အကြီးအကဲကပြောပါတယ်။မတ်လ7ရက်နေ့က Utah Jazz အသင်းက Rudy Gobert မှာ Coronavirus ပိုးကူးစက်ခံထားတာကိုတွေ့ပြီးကတည်းက NBA ပွဲတွေကိုရပ်နားထားတာဖြစ်ပါတယ်။အမေနဲ့အားကစားပွဲတွေကိုပြိသက်မပါပဲကစားခြင်းကစားနိုင်တယ်လို့တမန်အင်ဗီဒေါ်ရဲ့ကိုရိုနာဗိုင်းရပ်စ်တိုက်ချက်ရေးအဖွဲ့ဒီထိပ်တန်းတာဝန်ရှိသူဒေါက်တာအန်သိုနီဖောက်ချီကပြီးခဲ့တဲ့တစ်ပတ်မှာပြောလိုက်ပါတယ် NFL အမေရိကန်မျိုးသားဘောလုံးပွဲတွေအပါအဝင်ဘေ့စ်ဘောနဲ့တကြီးတခြားအားကစားပွဲတွေကိုကစားနိုင်မဲ့နည်းလမ်းနဲ့ပတ်သက်ပြီးဒေါက်တာဖောက်ချီပြောတာကတော့
It's a way of doing that.Nobody comes to the stadium. Put them in big hotels.
ကစားနိုင်မဲ့နီလန်းတော့ရှိပါတယ်။အဲ့ဒါကတော့ပြိသက်တွေမပါပဲကစားကြဖို့ပါ။ပြီးတော့ကစားသမားတွေကိုလည်းဟိုတယ်ကြီးတွေမှာတည်ချထားပြီးတော့စောင့်ကြည့်သွားဖို့ဖြစ်ပါတယ်။ကစားသမားတွေအနေနဲ့တယောက်နဲ့တယောက်ယောဂမကူးဆက်အောင်သတိထားပြီးတော့နေရမှာဖြစ်သလိုသူတို့မိသားစုတွေလည်းမကူးဆက်ရအောင်တည်ချလုပ်ပြီးတော့ကစားသွားမယ်ဆိုရင်တော့ရပါတယ်ဆိုပြီးတော့ဒေါက်တာဖောက်ချီကပြောသွားတာဖြစ်ပါတယ်။ဒါပေမဲ့လည်းပြိသက်တွေမပါပဲကစားမဲ့ကိစ္စကိုတော့အတော်များများကသဘောမတူကြပဲဖြစ်နေပြီးတော့ NBA ဘတ်စကတ်ဘောကစားသမား LeBron James ကလည်းဒီကိစ္စကမဖြစ်နိုင်ဘူးဆိုပြီးတော့တုံ့ပြန်ပြောဆိုထားပါတယ်ခင်ဗျာဘောလုံးသတင်းတွေကိုစမယ်ဆိုရင်တော့အီတလီစီးရီးကရိုမာအသင်းကကစားသမားတွေနဲ့နီးပြတွေကလေးလစာလကမယူဖို့သဘောတူလိုက်ကြပြီဖြစ်ပါတယ်။ COVID-19 ကပ်ရောဂါကြောင့်ဗန်ဒါရေးအကျက်တဲတွေကျုံနေရတဲ့ရိုမာအသင်းကိုကူညီဖို့အတွက်ဆိုပြီးတော့ကစားသမားတွေနဲ့နီးပြတွေကအသင်းနဲ့အခုလိုသဘောတူညီမှုယူလိုက်တာဖြစ်ပါတယ်။စီးရီးပါဝင်ဥရောပကဘောလုံးပွဲတွေကိုပြီးခဲ့တဲ့မတ်လကလေးကရနာထားတာဖြစ်ပြီးတော့ဘယ်တော့ပြန်စနိုင်မယ်ဆိုတာလည်းမသိနိုင်သေးပဲဖြစ်နေပါတယ်။ဒါကြောင့်ကစားသမားတွေအနေနဲ့မတ်လကစပြီးတော့လာမယ့်ဂျွန်လအထိကိုလစာမယူဖို့သဘောတူခဲ့တာဖြစ်တယ်လို့ရိုမာအသင်းကကြေညာပါတယ်။ဒါ့အပြင်အသင်းရဲ့ထိပ်ပိုင်းတောင်းပန်ရှိသူတွေကလည်းသူတို့ရဲ့လစာတွေကိုရှော့ယူသွားမယ်ဆိုပြီးတော့ပြောခဲ့ကြပါတယ်။ Serie A မှာ Juventus, Parma နဲ့ Cagliari အသင်းကကစားသမားတွေကလည်းလစာတွေရှော့ယူဖို့သဘောတူထားပါတယ်။ Serie A ကတော့ကျန်တဲ့အသင်းတွေကိုလည်းလစာရှော့ယူဖို့အကြံပြုထားပေမဲ့ကစားသမားသမဂါကတော့အသင်းငယ်လေးတွေမှာကစားတဲ့သူတွေဟာလစာသိမ့်မရတာကြောင့်အလားတူလစာရှော့ယူဖို့ကိစ္စကမဖြစ်နိုင်တဲ့အတွက်ဒီအစီအစဉ်ကိုလက်မခံဘူးဆိုပြီးတော့ဆယ်ချလိုက်ပါတယ်ခင်ဗျာ။အင်္ဂလန်ပရီးမီယာလိဂ်မှာတော့အာဆနောအသင်းကလစာရှော့ယူဖို့သဘောတူလိုက်ပါပြီ။အာဆနောနီးပြမီခဲလ်အာတက်တာပါဝယ်ပထမအသင်းကစားသမားတွေနဲ့တဲနဲ့နီးပြအဖွဲ့ဝင်တွေကအခုလိုဒီ COVID-19 ကပ်ရောဂါကျရောက်နေတဲ့အချိန်တွင်းမှာအသင်းကိုကူညီတဲ့အနေနဲ့လစာ 12.5 ဂိုင်းနှုန်းချော့ယူသွားဖို့သဘောတူခဲ့ကြတာဖြစ်တယ်လို့အာဆနောအသင်းကအင်္ဂလန်နေမှာခြေညာပါတယ်။ဒါကြောင့်အာဆနောအသင်းဟာပရီးမီးယားလိဂ်မှာလစာချော့ယူဖို့ပထမဆုံးသဘောတူလိုက်တဲ့အသင်းဖြစ်လာခဲ့ပါတယ်ခင်ဗျာ။အင်္ဂလန်ရွေးစဉ်ဟောင်းနော်မန်ဟန်တာဟာကိုရိုနာဗိုင်းရပ်စ်ကိုကူးစက်ခံရပြီးတော့ကွယ်လွန်သွားခဲ့ပါတယ်။အင်္ဂလန်ရဲ့ Leeds United နောက်တန်းလူဟောင်းဟာCOVID-19 ရောဂါနဲ့ဆေးရုံမှာပြီးခဲ့တဲ့တောက်ချာနေ့ကကွယ်လွန်သွားခဲ့တာဖြစ်တဲ့ဆိုပြီးတော့ Leeds United အသင်းကကြီးညာပါတယ်။သူဟာဘောလုံးကစားတဲ့နေရာမှာနောက်တန်းကနေခက်ချင်းချင်းဖြတ်ကစားတာကြောင့်နာမည်ကြီးတဲ့သူဖြစ်ပါတယ်။ Leeds အသင်းအတွက်သူဟာ926ပွဲကစားပြီးတော့အမှတ်ပေးချန်ပီယံဆုနှစ်ကြိမ်၊ FA ဖလားတစ်ကြိမ်၊ League ဖလားတစ်ကြိမ်နဲ့1995ဥရောပဖလားဖိုင်နယ်ကိုလည်းတက်ခဲ့ပါတယ်။ အင်္ဂလန်အသင်းတော်တော်သူဟာ28ပွဲကစားပြီးတော့1966နဲ့1980ကမ္ဘာဖလားတွေမှာပါဝင်ကစားခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုနောက်ဆုံးအနေနဲ့ကမ္ဘာတစ်ပတ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုရှေ့တန်းကနေရင်ဆိုင်ပြီးတော့ကုသပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေကိုဂုဏ်ပြုတဲ့စီစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုတွေကိုအသက်အန္တရာယ်ကြီးကကုသပေးနေတဲ့ကမ္ဘာတစ်ပတ်ကအချမ်းမကြီးဝန်ထမ်းတွေကိုဂုဏ်ပြုတဲ့အနေနဲ့ဒီမီဆိုက်ခဲမာဒေါနာအပါအဝင်ကမ္ဘာကျော်ဘောလုံးသမားကြီးတွေကနေပြီးတော့ဒီစီစဉ်ကိုလုပ်ချင်တာဖြစ်ပါတယ်။ Euro Win လို့နာမည်ပေးထားတဲ့ဒီဂုဏ်ပြုစီစဉ်ကို FIFA ကဦးဆောင်ခဲ့တာဖြစ်ပြီးတော့ကမ္ဘာသမားအကောင့်တွေလက်ရှိကစားနေတဲ့စီစဉ်နဲ့ဒီကြတွေပါဝင်ခဲ့ကြပြီးတော့ကျမရေဝန်ထမ်းတွေကိုပြည်သူတင်တဲ့အနေနဲ့လက်ခုပ်ကြည့်ပြီးတော့ပြုကြည့်ကြတာဖြစ်ပါတယ
်။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်။ဒီဆက်လက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးကြပါမယ်။မနက်ကဘူးကတိဖြစ်ပေါ်နေတဲ့ချင်းပြည်နယ်ပလောဝမြို့မှာစီဝါရေးဗန်အဆောက်အဦတစ်ခုကိုဒီကနေ့ညနေပိုင်းကလက်နက်ကြီးကြီးထိမှန်ရကအလေးနှယောက်ပါဝင်လူ3ဦးသေဆုံးသွားတဲ့အကြောင်းကိုယ်တိုင်တွေ့သူတွေက VOA ကိုပြောပါတယ်။တမတော်ပြောခွင့်ရသူသူဖြစ်တဲ့ဗိုလ်ချုပ်ထွန်းထွန်းကြီးကတော့ပလောဝမြို့နယ်မှာရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့တိုက်ပွဲဖြစ်ပွားတဲ့အကြောင်းအတည်ပြုခဲ့ပြီးလက်နက်ကြီးကြီးထိမှန်တဲ့ဖြစ်ရာ AA ဖွဲ့ရဲ့လက်ချက်ဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ AA ဖွဲ့ရဲ့တွန်းပြချက်ကိုတော့လက်တလုံးမသိရသေးပါဘူး။ကိုရိုနာဗိုင်းရပ်စ်ကပ်ရံကိုကမ္ဘာတစ်ဝန်းမှာပြည်ထောင်ရင်ဆိုင်နေရချိန်မှာလက်နက်ကိုင်ဖွဲ့ရဲ့ပြစ်ခတ်ရစဲထားကြဖို့ရန်ကုန်မြို့ကကက်သလစ်ခရစ်ယာန်ခရိုင်ဆရာတော်ကာရီနယ်ချားစ်မော်မူကတောင်းဆိုလိုက်ပါတယ်။COVID-19 ကာယောဂါကိုကမ္ဘာတဝန်းချိန်တော်ကြာရင်ဆိုင်ခံစားရရအောင်မှာဖြစ်ပြီးပြန်လည်နလန်းထူဖို့ချိန်တော်ကြာအောင်မှာဖြစ်တဲ့အတွက်အပြစ်ကရစဲဖို့လိုတဲ့အကြောင်းယဟန်အမတ်ကာရီနယ်ချားစ်မော်မူကဒီနေ့ပဲကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ကြပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ထွာလာလွှမ်းရှာမှုတွေကိုကန့်သတ်ထားတာတွေနိုင်ငံတချို့မှာစတင်လျှော့ပေါ်လာနေချိန်မှာပဲစပိန်နိုင်ငံမှာလည်းမေလလယ်နောက်ပိုင်းကစလို့လျှော့ပေါ်ပြီးရည်မှန်းထားတဲ့အကြောင်းဝန်ကြီးချုပ်ပက်ထရိုဆန်ချစ်ကပြောလိုက်ပါတယ်ရှေ့လာမဲ့မေလ9ရက်နေ့ထိတော်လာဖိတ်ဆိုကန့်သက်ထားတဲ့အမိန့်ကိုတက်တန်းတို့ကိုဒီကနေ့လွှတ်တော်မှာတင်ပြရမှာတဖြည်းဖြည်းချင်းကန့်သက်ချက်တွေကိုရှော့ပေါ်ပေးသွားမယ်အကြောင်းစပိန်ဝန်ကြီးချုပ်ကပြောလိုက်တာပါကမ္ဘာတစ်ဝန်းနိုင်ငံတွေမှာစီးပွားရေးလုပ်ငန်းတွေနဲ့အများပြည်သူတော်လာလွှမ်းရှာမှုတွေပေါ်ကန့်သက်ထားတာတွေကိုဖြေလျှော့တဲ့အခါအရေးစလုံးမလုပ်မီဟုမချရင်းရဲ့တွေမှာပဲကျန်းမာရေးပညာရှင်တွေကလည်းသတိပေးထားပါတယ် COVID-19 ကာယောဂါနဲ့ရင်ဆိုင်နေရတဲ့အမေရိကန်ပြည်သူစုမှာလွှတ်တော်အမတ်တွေအနေနဲ့တခြားကိုယ်စားရေးကိုစားမဲပေးခွင့်ပြုဖို့နဲ့လွှတ်တော်ရေးရာကော်မတီတွေကိုအဝေးကနေတရားခွင့်ပြုရေးဆုံးဖြတ်ချက်တရားကိုအောက်လွှတ်တော်မှာဒီကနေ့ဆွေးနွေးမှာဖြစ်ပါတယ်လူစုလူဝေးကိုရှောင်ကျဉ်မှုလိုအပ်တဲ့ကာယောဂါလိုအရေးပေါ်အခြေအနေမျိုးနဲ့ကြုံရတဲ့အခါအောက်လွှတ်တော်လုပ်ငန်းတွေကိုချက်ချင်းမှုမှုဆောင်ရွက်သွားနိုင်အောင်ရည်ရွယ်ပြီးဆုံးဖြတ်ချက်ချဖို့စီစဉ်နေရလည်းဖြစ်ပါတယ်အမေရိကန်ပြည်သူစုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအဆုံးဆုံးကျုံနေရတဲ့နယူးယောက်ပြည်နယ်မှာယောဂါရှာဖွေဆစ်ဆေးနိုင်စွာနှစ်ဆတိုးအောင်ကူညီသွားဖို့သမန့်အင်ဖြူတော်ကခရီးပေးခဲ့တဲ့အကြောင်းပြည်내အုပ်ချုပ်ရေးမှူးအင်ဒရူးကိုမိုကပြောပါတယ်အပြန်လည်ညှို့ထုတ်ဝေဖန်နေတာပြီးဆုံးသက်နိုင်ခဲ့တဲ့မျက်တာပြီးအမျှော်မြင်ရှိတဲ့နည်းလမ်းနဲ့အဖြစ်ရှာနိုင်ခဲ့တဲ့အကြောင်းအုပ်ချုပ်ရေးမှူးကိုမိုကတွေ့ဆုံမှုပြီးနယူးယောက်ပြည်내အယ်ဘာနီမြို့ကိုပြန်ရောက်လာချိန်မှာသတင်းတောက်တွေကိုပြောခဲ့တာပါပေါ်ဒူးနဲ့ညက်ဖက်စီစဉ်နေကတော့ဒီလောက်ပါပဲခင်ဗျာ COVID-19 အရေးပေါ်အခြေအနေရဒီလိုမြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်ပုံမှန်တင်ဆက်ပေးနေကြညနေ6နာရီခွဲကနေ9နာရီထိအစီအစဉ်ကိုတော့လက်တလောရာယီရက်ဆိုင်ထားမှာဖြစ်ပြီးညဘက်9နာရီကနေ10နာရီနဲ့မနေ့6နာရီကနေ9နာရီထိအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာပါဒီလိုအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်အောင်လုံးပါခင်ဗျာ
This program has come to you from the Voice of America, Washington.